Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသရရှင်ပါခင်ဗျာ VOA American တရဲ့2024ခုနှစ်ဧပြီလ4ရက်ခြေတာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့တော်ကနေတက်ရိုက်စတင်နေပါပြီ။ Light meter 3251အပြင် VOA Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်နဲ့ထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆူမြတ်မော်ပါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူတို့ကဒီဂါဇာအရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီကနေ့ဆက်သွယ်စကားပြောကြဖို့ရှိနေပါတယ်နေပြည်တော်စစ်ရုံးနဲ့လေတပ်စခန်းပေါ်ဒရုန်းတွေနဲ့ဒီကနေ့တိုက်ခိုက်ခံရပါတယ်တခါအခုအတန်လွှင့်နေတဲ့အချိန်မှာပဲမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှတကဖွဲ့ဆွေးနွေးနေကြပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
โอเคပါမဆင်မြင်မရင်အခုလိုသတင်းတွေအပီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ခုနကပြောခဲ့တဲ့နေပြည်တော်စေုံကျုံနဲ့နေတိုက်တက်ခိုက်ခံရမှုမှာဒဏ်ရာရရှိသူတွေရှိခဲ့တာကို PDF နဲ့နှိစက်သူတူက
အဓိကတက်ခိုက်တာကတော့ drone တွေနဲ့အဝေးပြေးတာဝေးပြေး drone တွေနဲ့တက်ခိုက်တယ်ဒေလာလီစိတ်ကို73စီးနဲ့ဒီနေပြည်တော်ကစေုံကျုံကိုဒီမြောက်လိုင်းခိုင်တဲ့စေုံကျုံကို76စီးတက်ခိုက်တယ်အဲ့မှာကတော့တိုက်ခိုက်မှုတချို့ရှိရလို့ကြားရတယ်
။နောက်စကိုင်းတိုင်းဘက်မှာတော့မိုင်းရှင်းလေးကိုထူကိုထပြည်သူ့ကာကွယ်ဖွဲ့တွေလုံနေကြပါတယ်။အကျဉ်းထောင်တွေအတွင်းလူခွင့်ရချိုးပတ်မှုနဲ့တရားလက်လွတ်တပ်ဖြတ်မှုတွေလည်းရှိနေပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ချက်သာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရမြန်မာပြည်တုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုမဆုမြတ်မွန်နဲ့ပဲကြောပြပေးပါမယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမှာဟာမတ်စစ်သွေးကြွတွေအပေါ်ဒီအစ္စရေးစစ်တပ်ကဆစ်ဆင်မှုအတွင်းမှာအရသာပြည်သူတွေထိခိုက်ဒေဆုံးမှုရှိတဲ့အပေါ်မှာစိုးရိမ်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူတို့ဒီနေ့ဆက်သွယ်စကားပြောကြဖို့ရှိနေပါတယ်။ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်အစားအသောက်အကူအညီတွေသွားပေးတဲ့နိုင်ငံဆောင်ကပရဟိတအကူအညီသူတွေစစ်ရေးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့ပြီးတဲ့နောက်မှာအခုလိုပထမဆုံးခေါင်းဆောင်နှစ်ယောက်ဆွေးနွေးကြမှာလည်းဖြစ်ပါတယ်။ American အခြေစိုက် Wall Central Kitchen အဖွဲ့က American နိုင်ငံသားတယောက်အပါအဝင်ခုနှစ်ယောက်တေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုအပေါ် impotent ဒေါသထွက်ရပြီးတော့ဝမ်းနဲ့ခြေခွဲရတယ်လို့သမ္မတ Biden ကဖော်ပြပြောဆိုခဲ့ပါတယ်။ American, Canada, Australia, Britain, Poland နဲ့ Palestine ပရဟိတကူညီသူတွေပါလာတဲ့ရင်ကို Israel တို့ကတမင်တိုက်ခိုက်တာလို့ Wall Central Kitchen အဖွဲ့ကိုတီထောင်သူ Jose Andres ကပြစ်တင်ပါတယ်။ဒါဟာကန်ဆိုးတဲ့အမှားမဟုတ်ဘူးလို့ဒီ Israel က Kashi 12သတင်းဌာနနဲ့မေးမြန်းခန်းမှာ Jose Andres ကဖော်ပြပြောကြားခဲ့တာပါ။ပရဟိတရင်ကိုပြစ်ခတ်မိတာကြီးမားတဲ့အမှားဖြစ်ပြီးတော့လူသားချင်းစာနာတဲ့ကူညီသူတွေကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်မရှိဘူးလို့ Israel စစ်တပ်ကဆိုပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။ Wall Central Kitchen အဖွဲ့ကတော့ Israel တိုက်ခိုက်မှုအတွက် bomb light စုံစမ်းမှုတွေလုပ်ဖို့တောင်းဆိုထားပါတယ်။ဒီကြားလွတ်လပ်ပြီး bomb light တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်သူတို့နိုင်ငံသားတွေတည်ဆုံခဲ့တဲ့နိုင်ငံတွေအနေနဲ့စုပေါင်းတိုက်တွန်းအောင်တောင်းဆိုတဲ့အကြောင်း Wall Central Kitchen အဖွဲ့ကဒီကနေ့ April 4ရက်နေ့မှာထုတ်ပြန်ချက်ပေါ်ပြောကြားထားပါတယ်ရှင်။
NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ထူထောင်တာ85နှစ်မြောက်ပြည့်သွားတဲ့နေ့မှာပဲနိုင်ငံခြားရေးဝန်ကြီးတွေအပြန်အလှန်လိုအပ်ချက်တွေကိုအလေးထားပြောခဲ့ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနစ်အန်တိုနီဘလင်ကန်ပါဝင် NATO မှာမိအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့က NATO ဌာနချုပ်မှာဒုတိယမြောက်နေ့အဖြစ်ဒီနေ့တွေ့ဆုံခဲ့ကြပါတယ်။ယူကရိန်းစစ်ပွဲ3နှစ်ထဲကာလာတဲ့ကိုရောက်လာတဲ့အမျှအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်တွေကိုအရင်ထက်ပိုပြီးတော့လိုအပ်လာနေတယ်လို့NATO အဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကအမေရိကန်ပြည်ထောင်စုကိုသတိပေးလိုက်ပါတယ်။ NATO မဟာမိတ်ဖွဲ့ဟာဥရောပရဲ့လုံခြုံရေးကိုအားကောင်းစေုံသာမကဥရောပမဟာမိတ်တွေရဲ့စစ်တပ်တွေထောက်လှမ်းသတင်းချက်လက်တွေနဲ့တန်တမာရေးဆက်ဆံရေးတွေကြောင့်မြောက်အမေရိကတိုက်ကိုလည်းပိုပြီးတော့အားကောင်းစေတယ်လို့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကပြောလိုက်ပါတယ်။ဆိုဗီယက်ပြည်ထောင်စုကဥရောပဒီမိုကရေစီနိုင်ငံတွေပေါ်စီးရချင်းချမှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့1949ခုနှစ်ဧပြီ4ရက်နေ့မှာမြောက်အမေရိကန်နဲ့ဥရောပကဖွဲ့ဝင်နိုင်ငံ12နိုင်ငံအနေနဲ့ NATO အဖွဲ့ကိုစတင်ထူထောင်ပြီးနိုင်ငံရေးနဲ့စည်းရမဟာမိတ်တွေဖွဲ့ခဲ့ကြတာဖြစ်ပါတယ်။ NATO အဖွဲ့ကအခုခါမှာတော့အဖွဲ့ဝင်နိုင်ငံ32နိုင်ငံအထိတိုးလာခဲ့သလိုရုရှားကယူကရိန်းကိုကျူးကျော်စစ်ကြောင်းရုရှားကိုလုံခြုံရေးအဓိကချင်းချောက်သူဖြစ်ဥရောပနိုင်ငံတွေကတခါပြန်ရှုမြင်လာနေတဲ့အတွက် NATO အဖွဲ့ဟာလည်းကမ္ဘာရေးကိစ္စတွေမှာအဓိကခံကဏ္ဍကိုပြန်ယူလာခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဒီလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အခုအတန်လွှင့်နေတဲ့အချိန်မှာပဲနယူးယောက်မြို့ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးနေကြပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဒါဟာပထမဆုံးအကြိမ်တကားဖွင့်ဆွေးနွေးနေတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်အရတားတွေထိခိုက်နေတဲ့ကိစ္စရိုဟင်ဂျာတွေဖိနှိပ်ခံရတဲ့ကိစ္စတွေကိုဆွေးနွေးပွဲအစပိုင်းမှဆွေးနွေးခဲ့ကြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရိုးရွင်းလာတဲ့အခြေအနေကိုမြန်မာပြည်သူတွေခံစားနေကြရတဲ့ဆိုတဲ့အခြေအနေနဲ့ဒီလူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေတဲ့အကြောင်းကိုလည်းဂျပန်နိုင်ငံကဆွေးနွေးခဲ့ပါတယ်။အသက်ပြည့်ပြီးသူတွေမဖြစ်မနေဆစ်ထွဲဝင်ရမယ့်ဥပဒေကြောင့်လူခွင့်ရေးချိုးဖောက်မှုတွေလူမှုအတိုင်းဝိုင်းတွေအပေါ်ထိခိုက်မှုတွေဖြစ်လာနိုင်တဲ့အခြေအနေတွေ၊ကုညီထောက်ပံ့ရေးလုပ်ငန်းတွေထိခိုက်နေတဲ့ကိစ္စတွေလည်းပါဝင်မယ်လို့လုံခြုံရေးကောင်စီရဲ့သတင်းထဲမှာဖော်ပြထားပါတယ်။စစ်တပ်ဘက်ကဒီအရသာပြည်သူတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေမလုံနိုင်အောင်လို့လက်နက်နဲ့လေယာဉ်စီတင်ပို့မှုပိတ်ဆို့ဖြတ်တောက်နိုင်အောင်လို့မြမအရေးလှုပ်ရှားသူတွေတောင်းဆိုနေချိန်မှာပဲလုံခြုံရေးကောင်စီမှအခုလိုတကားဖွင့်ဆွေးနွေးနေတာပါ။အခုနှစ် February လတုန်းကဒီတကယ်ပိတ်ဆွေးနွေးခဲ့စဉ်တုန်းကတော့အရတားတွေပါထိခိုက်အောင်လို့စစ်တပ်ကလေကြောင်းကနေမစင်မချင်းတိုက်ခိုက်နေမှုအပေါ်လုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံကအပြစ်တင်ပြောကြားခဲ့ကြပါတယ်။မြန်မာအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှမကြခင်ဆုံးဖြတ်ချက်ချမယ်လို့လည်းမျှော်လင့်ရပါတယ်။မြန်မာနိုင်ငံအတွက်လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုတော့ဗြိတိန်နိုင်ငံကရေးဆွဲထားတယ်လို့တန်တမန်အတိုင်းဝိုင်းကပြောပါတယ်ရှင်
။ကမ္ဘာတဝန်းမှာတော့ပဋိပက္ခတွေကြားကလေးငယ်အခွင့်အရေးချိုးဖောက်မှုပိုတိုးလာနေတယ်လို့ကုလသမဂ္ဂကအလေးနဲ့ပြောလိုက်ပါတယ်။ကမ္ဘာတဝန်းပဋိပက္ခဖြစ်ပွားရာဒေသတွေမှာကလေးသူငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးလူသားချင်းစာနာမှုအကူအညီတွေညှင်းပယ်ခံရတာတွေပိုတိုးလာနေတဲ့အကြောင်းလက်လက်ကင်ပဋိပက္ခတွေအကြားကလေးသူငယ်များဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကမနေ့ကလုံခြုံရေးကောင်စီစီဝေးမှာပြောဆိုသွားခဲ့ပါတယ်
Denial of humanitarian access has long-lasting effects on children's well-being and development and may lead to the violation of their basic human rights including
လူသားချင်းစာနာမှုအကူအညီတွေညှင်းပယ်ခံရတဲ့အတွက်ရေရှည်အနေနဲ့ကလေးတွေရဲ့ဖွံ့ဖြိုးမှုကိုထိခိုက်စေသလိုသူတို့ရဲ့အသက်ရှင်ရပ်တည်ခွင့်၊ပညာသင်ခွင့်၊ကျန်းမာရေးဆောက်ရှောက်ခွင့်အမြင့်ဆုံးအဆင့်ရပိုင်ခွင့်စတဲ့အခြေခံအခွင့်အရေးတွေပါချိုးဖောက်ခံရပါတယ်ဆူဒန်နဲ့ဆာဟယ်ဒေသတွေမှာတွေ့ရသလိုဘေကင်းလုံခြုံရာမှာခိုလုံခွင့်ကိုလည်းပိတ်ပင်ခံရပါတယ်လို့လက်နက်ကင်ပဋိပက္ခတွေကြားကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘာကပြောသွားခဲ့တာပါလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌလည်းဖြစ်တဲ့မော်တာနိုင်ငံကသံတမန်ကြီးဗနက်ဆာဖရီဇာကလည်းဂါဇာဆူဒန်ဟေတီယူကရိန်းအာဖဂန်နစ္စတန်နဲ့ယေမန်နိုင်ငံတွေမှာအရေးပေါ်လိုအပ်နေတဲ့အခြေအနေတွေကိုထောက်ပြသွားကြပါတယ်ပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာပဲ2022ခုနှစ်အတွင်းကကလေးသင်ငယ်တွေပေါ့လူခွင့်ရချုပ်ဖောက်မှုအချိန်4000ကျော်နီးပါးကိုပေါ်ထုတ်နိုင်ခဲ့တယ်လို့လည်းပြောခဲ့ကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတရမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဧပြီလ4ရက်ကြာသာရင်းနှီးညပယ်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်American ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးဆိုင်ရာတင်းမာနေချိန်မှာပဲ American ဘဏ္ဍာရေးဝန်ကြီး Janet Yellen ဟာတရုတ်နိုင်ငံတောင်ပိုင်းကကွမ်ဂျိုးမြို့ကိုဒီကနေ့သွားရောက်ခဲ့ပါတယ်ကွမ်ဂျိုးမြို့ဟာဒီတရုတ်ကုန်ပစ္စည်းတွေအဓိကထုတ်လုပ်နေတဲ့ဆက်ယုံမြို့ဖြစ်ပါတယ်။တန်ရှင်းလောင်စာဆိုင်ရာအမေရိကန်လုပ်ငန်းတွေကိုအကာအကွယ်ပေးနိုင်ဖို့ကြိုးစားတဲ့အနေနဲ့ကွမ်ဂျိုးမြို့ကိုသူသွားရောက်လေ့လာနေတာပါ။လျှက်စစ်ကားတွေ၊ဘက်တရီတွေ၊ဆိုလာပြားတွေ၊တပိုင်းလျှက်ကူစင်ပြီးကွန်တက်တာတွေအပြင်တခြားပစ္စည်းအများအပြားကိုတရုတ်ကထုတ်လုပ်ပြီးတော့ကမ္ဘာဈေးကွက်ထဲကိုလှိမ့်သွင်းနေတာဟာတရုတ်နိုင်ငံအတွက်တည်းမဟုတ်ဘဲအမေရိကန်အပါအဝင်တခြားနိုင်ငံတွေအတွက်လည်းထိခိုက်တယ်ဆိုတဲ့အမေရိကန်ရဲ့သဘောထားကိုဗေကျင်းမြို့တော်မှာတရုတ်စီးပွားရေးခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့အခါမှာဗန်နာရေးဝန်ကြီးယလင်းပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်တရုတ်နိုင်ငံကကုန်ပစ္စည်းပမာဏအများအများထုတ်လုပ်နေတဲ့ရလဒ်ကြောင့်ဆက်ယုံလုပ်ငန်းတွေကိုဒီအစိုးရထောက်ပံ့မှုနှစ်နဲ့ချီကြအောင်ပေးနေရတယ်လို့ဖြည့်ရင်းဝယ်လို့အားလဲကြာဆင်းနေပါတယ်။ကမ္ဘာတဝန်းမှာကုန်ပစ္စည်းအများပြားတန်ဖိုးတွေကျပြီးတခြားနိုင်ငံတွေကကုန်ထုတ်လုပ်သူတွေလည်းထိခိုက်နေပါတယ်။အလွန်အမင်းထုတ်လုပ်နေတဲ့တရုတ်လုပ်ငန်းတွေကိုအမေရိကန်လုပ်ငန်းတွေရှင်းပြိုင်ကာကွယ်နိုင်ဖို့အတွက်ဘိုင်ဒန်အစိုးရအနေနဲ့အမေရိကန်လျှက်စစ်ကားထုတ်လုပ်ရေးလုပ်ငန်းတွေအပါအဝင်တန်ရှင်းလောင်စာဆိုင်ရာလုပ်ငန်းတွေကိုအခွန်လျှော့ပေါ့ပေးတာအပြင်တခြားထောက်ပံ့မှုတွေနဲ့အကာအကွယ်ပေးသွားဖို့ရှိတယ်လို့တရုတ်နိုင်ငံကမသွားခင်မှာပဲဗန်နာရေးဝန်ကြီးဂျန်နက်ယလင်းကပြောကြားခဲ့ပါတယ်။သတင်းတစ်ပတ်ကြာမဲ့အမေရိကန်ဗန်နာရေးဝန်ကြီးရဲ့တရုတ်ခီးစဉ်အတွင်းမှာဘေကျင်းမြို့တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးတော့ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားစီးပွားရေးနဲ့ဗန်နာရေးဆ ဆိုင်ရာဆက်ဆံရေးတည်ငြိမ်နိုင်အောင်ရည်ရွယ်ကြိုးစားမယ်လို့မျှော်လင့်ရပါတယ်ရှင်
။မြန်မာစစ်ကောင်စီရဲ့နေပြည်တော်ကစေယုံကျုပ်ကြီးနဲ့လေတပ်ကိုဒရုန်းနဲ့တိုက်ခိုက်ခဲ့တယ်လို့ NUG ကပြောလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့စေယုံကျုပ်ကကကြီးတည်ရှိတဲ့နေပြည်တော်နဲ့အေလာလေတပ်ကိုဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာလို့ဒီနေ့၄ရက်၄လ2024ရက်စွဲနဲ့ NUG မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်တာပါ။ပြည်သူ့ကာကွယ်ရေးတပ် PDF အထူးတပ်ဖွဲ့တွေနဲ့ရှာထူဝနီးပညာတပ်ဖွဲ့ cloud drone တက်ခွဲကစေယုံချုပ်ကိုတိုက်ခိုက်တာဖြစ်ပြီး PDF အထူးတပ်ဖွဲ့တွေနဲ့ရှာထူဝနီးပညာတပ်ဖွဲ့ lethal probe တက်ခွဲကအီလာလီတက်ကိုတိုက်ခိုက်ခဲ့တာလို့ကြေညာချက်မှာဖော်ပြခဲ့ပါတယ်။တခြားအသေးစိတ်တွေကိုတော့မဖော်ပြခဲ့ပါဘူး။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီကတုံ့ပြန်ရမှာတော့နေပြည်တော်လေစိတ်အရှိတ်ဘက်နဲ့အရှိတ်တောင်ဘက်တူဘက်ကပြန်လာတဲ့ drone စုစုပေါင်း9စီးကိုလေကြောင်းရံကာကွယ်တပ်ဖွဲ့တွေကပစ်ချဖျက်ဆီးနိုင်ခဲ့ပြီးလူနဲ့အဆောက်အုံထိခိုက်ပျက်စီးမှုမရှိကြောင်း Viber ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ VOA ကတရားအတည်ပြုခြင်းနဲ့အခြားသေးစိတ်ကိုတော့စုံစမ်းနေစေဖြစ်ပြီးစုံစမ်းရရှိသမျှအချက်လက်တွေကိုဆက်ပြီးတော့ဖော်ပြသွားပါမယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းကဒီကဘာလက်ခီးတွေရဲ့အသွားများတဲ့ခိုတောင်ကျွန်းနားမှာခီးတွေတရားကျော်ပါလာတဲ့ကရုတ်တင်မောပေါ်မှာဒီမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။မီးလောင်ကျွမ်းခဲ့လို့ခီးတွေမီးပေးလွတ်အောင်လို့ရေးတဲ့ခုံချခဲ့ကြရပါတယ်။ဆူရတ်ထာနေပြည်နယ်ကနေပြီးတော့ဗုဒ္ဓဟူးနေ့ညတုန်းကထွက်လာတဲ့ကရုတ်တင်မောဟာခိုတောင်ကျွန်းမှာဒီစိုက်ကတ်ခနီးဂါလီလေးမှာပဲမီးလောင်ခဲ့တာပါ။တင်မောမီးလောင်မှုအတွင်းမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းပင်လယ်ကွေ့မှာရှိတဲ့ခိုတောင်ကျွန်းဟာကဘာလက်ခီးသွားတွေတွားရောက်အပန်းဖြေချလေးရှိတဲ့ကျွန်းသေးလေးတစ်ခုဖြစ်ပါတယ်။အထူးသဖြင့်ရေငုပ်ပြီးတော့ဒီရေအောက်အလှကိုလေ့လာခြင်းသူတွေအထူးကတွားကြလေးရှိတဲ့ကျွန်းတစ်ခုဖြစ်ပါတယ်ရှင်
။ထိုင်ဝမ်ကလေးကြောင့်ပြိမိနေသူအများစုဆက်ရှိနေတာကိုကဲတင်ဖို့ကြိုးပမ်းနေကြပါတယ်။ထိုင်ဝမ်မှာ25နှစ်အတွင်းအဆိုပါဆုံးကလေးလှုပ်ခဲ့ပြီးတဲ့နောက်အပြည့်စည်တွေကြမှာပြိမိနေခဲ့သူဒါဇင်နဲ့ချီကိုကဲတင်နိုင်ဖို့အတွက်ကဲဆယ်ရဲ့အဖွဲ့တွေဒီနေ့ဆက်ပြီးတော့ကြိုးပမ်းနေကြတာပါ။ဗိုလ်ထုနဲ့မနက်စောပိုင်းမှာလှုပ်ခဲ့တဲ့ပြင်အား 9.2 မဂနီကျူးရှိတဲ့နောက်ဆက်တွဲငလျင်ကြောင်နောက်ထပ်လူ10ယောက်ထပ်မနေသေးဆုံးပြီးတထောင်ကျော်ဒဏ်ရာရရှိခဲ့ကြတယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။အဲဒီမှာပဲတောင်ပေါ်ဒေသတစ်ခုဖြစ်တဲ့ဟူအာလီယန် KI ကတော့အပြည့်အစုံနဲ့ထိခိုက်သေးဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်။သေဆုံးသူတွေထဲတယောက်ကတော့ Gang ဆိုတဲ့အသက်33နှစ်ရွယ်ထက်တန်းကျောင်းဆရာမတူဖြစ်ပြီးသူ့ကျောင်းကိုပြန်ကယ်တင်ကြတဲ့သူ့ကျောင်းကိုပြန်ကယ်တင်တဲ့အချိန်မှာတိုက်ပြိုကြပြီးသေဆုံးသွားတာဖြစ်တယ်လို့ထိုင်ဝမ်မီဒီယာတွေကဖော်ပြခဲ့ပါတယ်။ငလျင်ကျောင်းဟွာလီယန်မြို့ကိုသွားတဲ့အထက်လမ်းတွေတော်များများပျက်စီးသွားခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောထားပါတယ်ခင်ဗျာ
။ American ပြည်ထောင်စုဒီ Texas ပြည်နယ်မှာကြက်ချံတစ်ခုမှာကြက်ငှက်တုပ်ကွေးရောဂါဖြစ်ပွားမှုတွေ့ရှိခဲ့ပြီးတဲ့နောက် American မှာကြက်ဥအများဆုံးတင်ပို့ကြောင်းချနေတဲ့ဒီ Calmaine Foods Company ကကြက်ဥထုတ်လုပ်မှုတွေကိုယာယီရပ်ဆိုင်းထားလိုက်ပါတယ်။ဦးစားချက်မှတတန်း6သိန်းမတန်းချက်3သိန်း3000ကျော်ကိုတုတ်တင်ရှင်းလင်းလိုက်တယ်လို့လည်းကုမ္ပဏီကကြေညာချက်ထုတ်ပြန်ပါတယ်။ချက်ဥရောင်းချမှုတွေမထိခိုက်ပြက်လက်မှုမဖြစ်စေရအောင်လို့တခြားမှာရှိတဲ့ချက်မွေးမြူရေးခြံတွေကနေထုတ်လုပ်ပေးနိုင်အောင်ကြိုးစားနေတယ်လို့ Calmaine Foods ကုမ္ပဏီကပြောပါတယ်။အခုလိုမျိုး Texas ပြည်နယ်ကချက်ချံမှချက်ငှက်တုပ်ကွေးဖြစ်ပွားမှုတွေ့ရှိခဲ့တယ်လို့ Texas ပြည်နယ်တွေကဒီ노နဲ့노ထွက်ပစ္စည်းလုပ်ငန်းမှာအလုံးလုံးနေတဲ့သူတယောက်စီမှာလည်းချက်ငှက်တုပ်ကွေးရောဂါပိုးဆန်းသက်တွေ့ရှိထားတယ်လို့ America ရောဂါထိန်းချုပ်ကာကွယ်ရေး CDC ကအတည်ပြုထားပါတယ်H5N1 virus ပိုးအမျိုးအစားကြက်ငှက်တုပ်ကွေး virus ပိုးလူမှကူးစက်မှုကဒါဟာအမေရိကန်မှာဒုတိယမြောက်ဖြစ်တယ်လို့ CDC ကပြောပါတယ်ရှင
် VOA American တိုင်းရဲ့ AP လ4ရက်ချက်သားရညအစီအစဉ်တွေကိုမဆုမြတ်မနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့နေပြည်တော်ကစေယုံချုပ်ကြီးနဲ့လေတပ်တိုက်ခိုက်ခံရမှုမှာဒဏ်ရာရသူတွေရှိခဲ့တာပါနေပြည်တော်စေယုံချုပ်ကြီးနဲ့အီလာလေတပ်ကိုကာကွယ်တပ်ဖွဲ့တွေကလေကြောင်းကနေ drone တွေနဲ့တိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပါတယ်တိုက်ခိုက်ခံရပြီးတဲ့နောက်လေကြောင်းခီးစဉ်တွေကိုတော့ရနာထားတယ်လို့ဒေသခံတွေကပြောပါတယ်လေကြောင်းရန်ကုန်ကပြပလာတဲ့သတင်းကိုအခြေခံပြီးကိုခင်မောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
အာနာသိန်းစေကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုံးထိုင်နေတဲ့စေယုံချုပ်နဲ့နေပြည်တော်အေလာလေစိတ်တို့ကိုအေပြည်လ၄ရက်ဒီကနေ့မနေ့ဆယ်နာရီခန့်ကကာကွယ်ရေးတပ်ဖွဲ့တွေကဒရုန်းတွေအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်မှုအတွင်စစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရရှိတာတွေရှိတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်တိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့နေပြည်တော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့နှီးဆက်သူတဦးကအခုလိုပြောပါတယ်
အဓိကတိုက်ခိုက်တာကတော့ဒီ ဒရုန်းတွေနဲ့အဝေးပြေးတာဝေးပြေးဒရုန်းတွေနဲ့တိုက်ခိုက်တယ်။ဒေလာလီစိတ်ကို73စီးနဲ့ဒီနေပြီးတော့အစီယုံချုပ်ကိုဒီမြောက်လိုက်ဒီတည်နေတဲ့စီယုံချုပ်ကိုထိုင်တဲ့စီယုံချုပ်ကို76စီးတိုက်ခိုက်တယ်။အဲ့မှာကတော့တိုက်ခိုက်မှုတချို့ရှိရလို့ကြားရတယ်။တိုက်ခိုက်မှုကအေလာလီစိတ်မိလောင်နေတယ်။နောက်ပြီးတော့စီယုံချုပ်မှာတော့တော်တော်များများဒီဆရာတူကြီးစီယုံမှာတမ်မလို့စီယုံမှာပေါ့နော်သူတို့တမ်မလို့စီယုံမှာတော်များရောက်နေကြပြီလို့တရင်ကြားရတယ်ပေါ့နော်အခုကတော့ပထမဆုံးလေကြောင်းတိုက်ခိုက်မှုလို့ပြောရမှာပေါ့နော် NUG ရဲ့ကာဝေး NUG ကာဝေးဝီထန်နာရဲ့လေကြောင်းတိုက်ခိုက်မှုလို့ပြောရမှာဒီလေကြောင်းတိုက်ခိုက်မှုကထိရောက်မှုရှိတယ်လို့လည်းပြောရမှာဒါနဲ့ပတ်သက်ပြီးတော့ပြောချင်တာကတော့ဟိုနောက်ထပ်လည်းဒီတော်လိုင်းအတွက်ဆက်ပြီးတော့နော်ဟိုဘယ်နေရာမှာပဲဒီစစ်ကောင်းဆောင်တွေရှိရှိလိုက်လာပြီးတော့နော်တိုက်ခိုက်ဖို့ဟာဒီဆက်ပြီးလာမယ်ဆိုတဲ့အကြောင်းလေးတော့စကားပါပြရစီ
တိုက်ခိုက်ခံရပြီးထိခိုက်ပျက်စီးဒဏ်ရရှိတဲ့အခြေအနေနဲ့ပတ်သက်လို့ VOA ကတီးခြားအတီမပြုတ်နိုင်သေးပေမဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကလည်းစစ်ရုံးချုပ်နဲ့အေလာလီစိတ်ကိုအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာအတီပြုတ်ထုတ်ပြန်ခဲ့ပြီးပျက်စီးထိခိုက်ဒဏ်ရာရတဲ့အခြေအနေအသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကတော့မနက်10နာရီခွဲမှနေပြည်တော်လေစိတ်အရှိဘက်ကနေဒရုန်း၄စီးဇေယျာတီရီမြို့နယ်အရှိတောင်ဘက်ကနေဒရုန်း၃စီးပြန်တန်းဝင်ရောက်လာတာကိုလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေကအောင်အောင်မြင်မြင်ပစ်ချခဲ့တယ်လို့လူနဲ့အဆောက်အုံထိခိုက်ပျက်စီးမှုမရှိဘူးလို့လည်းသတင်းထုတ်ပြန်ထားပါတယ်ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောတဲ့စစ်ရုံးချုပ်တိုက်ခိုက်ခံရတဲ့အခြေအနေကိုတော့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားခြင်းမရှိပါဘူးတိုက်ခိုက်ခံရပြီးတဲ့နောက်မှာပြည်တွင်းလေကြောင်းခီးစဉ်တွေကိုတော့ရန်နာထားရတယ်လို့နေပြည်တော်မြို့ကန်တွေကပြောပါတယ်
ထူးထွေမရှိအောင်လုပ်နေတော့အသွားလာတော့သွားနေတာလေစံနေမှာရတော့မချောက်အောင်ပါအနားမှာရှိရလို့လေအဲ့တော့အတန်ကြားလာတော့မရှိဘူးလို့ပြောတယ်လေရင်လည်းတော့ရထားရတော့ပြောတယ်ပြည်တွင်းလေရင်လည်းဒီနေ့သွားမဲ့လူမသွားဘူးသွားရအောင်
အရင်ကလည်းနေပြည်တော်အေလာလီစိတ်ကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာတွေရှိခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလေစိတ်လုံခြုံရေးတွေတိုးမြင့်ဆောင်ရွက်ဖို့စစ်ကောင်စီဘက်ကညွှန်ကြားချက်တွေနဲ့လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပါတယ်ခင်ဗျာ
စစ်ကောင်စီရဲ့နေပြည်တော်ကစေယုံကျုပ်ကြီးနဲ့လေတပ်တိုက်ခိုက်ခံခဲ့ရတာမှာဒဏ်ရာရသူရှိခဲ့တာကိုကိုခင်မောင်စုံမင်းပြောပြခဲ့တာပါအခုတော့စကိုင်းတိုင်းဘက်မှာမိုင်းရှင်းလေးကိုတူကိုထလုံနေကြတာပါမြေမြုံမိုင်းကြောင့်တည်ဆုံးသူအများဆုံးရှိနေတဲ့စကိုင်းတိုင်းမှာမြေမြုံမိုင်းတွေကိုရက်ရွာအဖွဲ့အစည်းတွေကပဲကိုထူကိုရရှင်းလင်းနေရကြောင်းမိုင်းရှင်းလင်းအကူအညီပေးနေသူတွေကပြောပါတယ်မြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီး၃နှစ်အတွင်းမှာမြေမြုံမိုင်းအများဆုံးထုတ်လွှတ်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာသလိုမြေမြုံမိုင်းနယ်ဖောက်ခွဲပစ္စည်းတွေကြောင့်ထိခိုက်တည်ဆုံးသူဥယျာဉ်ကလည်း၃ဆနီးပါးတက်လာခဲ့ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာပြိပခါတွေပူပြီးဆိုးရွားလာတဲ့ကြောင်းနေပြည်တော်လောက်ကလွေပြီးကျန်တဲ့နေရာတွေမှာမြေမြုပ်မိုင်းအန္တရာယ်ကဆိုးဆိုးရွားရွားရှိနေတယ်လို့ကုလသမဂ္ဂပြည်ပဆိုင်ရာကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကဒီကနေ့ဧပြီလ4ရက်နေ့မှာကြားရတဲ့ပြည်ပဆိုင်ရာမိုင်းအသိပညာပေးရင်းနဲ့အကူအညီဆောင်ရှောက်ရေးနေ့မှာထုတ်ပြန်ပါတယ်ပြည်တွင်းမှာ2023ခုနှစ်အတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်ဒေဆုံးရသူ1052ယောက်ရှိခဲ့ပြီးတော့ဒီထဲက35ရာခိုင်နှုန်းဟာစကိုင်းတိုင်းကဖြစ်တယ်လို့ပြောပါတယ်နိုင်ငံတကာအဖွဲ့အစည်းတွေရောက်ဖို့ခက်ခဲတဲ့စကိုင်းတိုင်းလိုနေရာမျိုးမှာမြေမြုပ်မိုင်းတွေကိုကိုတူကိုထပဲအများဆုံးရှင်းလင်းနေရကြောင်းဒေသခံရောက်ရောက်အဖွဲ့အစည်းအချို့ကပြောပါရယ်သူတို့အနေနဲ့မိုင်းသိပညာတွေလိုအပ်တဲ့နည်းစနစ်တွေမရှိဘဲနဲ့အသက်နဲ့ရင်းပြီးတော့ရှင်းလင်းနေရကြောင်းဒေသခံတူက VOA ကိုပြောပါရယ်
စကိုင်းတိုင်းဒီအနေထားကတော့သူတို့ကမပေါ်ထောင်ထားတဲ့မြေမြုပ်မိုင်းတွေကိုစော်ကြီးရပါတယ်ကျွန်တော်တို့ရှင်းလင်းလို့တာပေါ့နော်နေရာထောင်တပြည့်လို့ဆိုတော့လို့ခကြီးရတယ်လို့လိုက်ပြီးတော့ရှင်းလင်းလို့တာပေါ့ဗျာလူတိလာဝင်လို့ပြီးတော့ကိုယ်အဲ့လိုပဲရှင်းနေကြတာပေါ့ဘာလို့ဒီစီရတော့ဘာမှအလိုကြီးမရှိဘူးဗျ
မိုင်းရဲ့အန္တရာယ်ကိုမသိထားတဲ့ကလေးငယ်တွေကထိခိုက်နိုင်ချေပူပြီးရှိနေတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ကြမှာရေးသားထားပါတယ်အခုဆိုရင်စစ်ကောင်စီတပ်တွေဟာရင်းမပင်နဲ့စလင်ကြီးတစ်ဝိုက်မှာ15ရက်နီးပါးစကန်ချထားပြီးတော့စာသင်ကျောင်းတွေမှာနေရာယူထားကြောင်းဒေသခံတွေကပြောပါတယ်ရွာတယောက်မှာအင်အား60နီးပါးရှိကြောင်းပြောပါတယ်စစ်ကောင်စီတပ်တွေစကန်ချထားတဲ့နေရာတိုင်းမှာမြေမြုပ်မိုင်းကိုအသုံးပြုနေတာကြောင်းဒေသခံတွေကဘေးလွတ်ရာရှောင်တိတ်နေရာကြောင်းဒေသခံတချို့ကပြောပါတယ်အခွေရေးမိုင်းနဲ့စစ်ကြံဘုံစံတွေကြောင်းလဲလူသေဆုံးတာတွေရှိတယ်လို့မုံရွာကဒေသခံတူကဗီဒီယိုကိုပြောပါတယ်သူတို့အနေနဲ့စစ်တပ်ဝင်သွားတဲ့ကျွော်တိုင်းမှာမိုင်းရှင်းလေးကိုလုပ်နေရကြောင်းဗီဒီယိုကိုပြောပါတယ
်စစ်ကြောင်းကြောင်းဝင်သွားတယ်ကျွန်တော်တို့အနေနဲ့ပုံပုံလုပ်တာကကျွန်တော်တို့ဒီကျွော်မှာရှိတယ်ရွာပြီးရွာသားတွေကိုအရင်ဆုံးတွေ့ရ
ဒီကိန်းအောင်ကျွန်တော်တို့အရင်ရအောင်အဖွဲ့အစည်းတွေနဲ့ထုတ်ပါရည်။သူကလည်းမပြင်းနဲ့တော့မိတဲ့လူတွေလည်းရှိတာပေါ့နော်။အဲရှိတဲ့ကြမှာစစ်ကြောင်းဝင်သွားပြီးလို့အဲ့စစ်ကြောင်းကဓာရီကိုမိချိုးတော့လည်းကတော့မိချိုးပြီးသူကသူ့ကိုပြန်ထွက်သွားတော့၎င်းဆိုရင်ကျွန်တော်တို့ရှင်းလေးအရင်ဝင်ပါတယ်။အားလုံးသိကြပြီဆိုတဲ့အနေအထားမှာအဲကျွန်တော်တို့ဒီပြည်သူတွေဝင်ဆိုင်တယ်ပေါ့။အဲအဲ့မှာကျွန်တော်တို့ကြောက်တွေ့ရတာသူအဝေးရပြစ်တဲ့လည်းနဲ့ဒီမကွဲရတာလေးလို့အဲ့လိုမျိုးကြီးတော့ခက်ခက်ကြောက်တွေ့ရပါတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒီဘက်ကစက်တိနားလဲတဲ့လူတွေကလည်းအရှင်းပြရပါဗျာ
အာဖရိကနဲ့အာရှကမြေမြုံမိုင်းတွေကိုရှင်းလင်းဖို့နဲ့လူမှုကိုအသိပညာပေးဖို့အတွက်စတာလင်ပေါင်း18တန်းအမေရိကန်ဒေါ်လာတန်း20လောက်ကိုထောက်ပံ့သွားမယ်လို့ဗြိတိန်အစိုးရက2024ဖေဖော်ဝါရီလ20ရက်နေ့မှာထုတ်ပြန်ထားပါတယ်မြန်မာအင်္ဂိုလာကမ်ဘောဒီးယားအီသီယိုးပီးယားလာအိုဆိုမာလီတောင်ဆူဒန်ဇင်ဘာဘွေစတဲ့နိုင်ငံတွေကလူဦးရေ 9,000 လောက်ကိုအကျိုးဖြစ်ထွန်းစေလိမ့်မယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။ UNICEF ကတော့2023ခုနှစ်ထဲမှာပြည်တွင်းကကလေးငယ်တွေအပါအဝင်လူပေါင်း 3,800 ကျော်ကိုမြေမြုပ်မိုင်းအန္တရာယ်အကာအကွယ်ပေးရေးဆိုတဲ့ခေါင်းစဉ်အောက်ကနေအကူအညီတွေပေးခဲ့တယ်လို့ဆိုပါတယ်။ဒီအကူအညီထဲမှာမိုင်းကြောင့်ထိခိုက်နစ်နာသူတွေလည်းပါဝင်ပါတယ်။အခု2024မှာတော့ကလေးနဲ့မိသားစုဝင် 3.1 တန်းအတွက်အရေးပေါ်အကူအညီတွေပေးဖို့အမေရိကန်ဒေါ်လာ 208.3 သန်းကိုတောင်းခံထားတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ
။စကိုင်းတိုင်းမှာမိုင်းရှင်းလင်းရေးရပ်ရွာအဖွဲ့အစည်းတွေကိုရီကိုတာလုပ်နေရတာကိုကိုစီတူပြောပြပေးခဲ့တာပါ။အခုတော့မြန်မာနိုင်ငံကအချင်းထောင်တွေအတွင်းမှာလည်းလူခွင့်ချုပ်ဖောက်မှုနဲ့တရားလက်လွတ်တပ်ဖြတ်မှုတွေရှိနေတာပါ။ဖျားပုံအချင်းထောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကထောင်တွင်းဝန်ထမ်းတွေနဲ့အငင်းပွားမှုဖြစ်ပွားမှုမှာပါဝင်တယ်ဆိုပြီးနိုင်ငံရေးအကျဉ်းသား18ဦးကိုထပ်တိုးထောင်ဒဏ်6လချမှတ်လိုက်ပါတယ်။တစ်ဆက်တည်းမှာပဲအင်းစိန်အချင်းထောင်မှာလည်းနိုင်ငံရေးအကျဉ်းသား9ဦးကိုအပြင်ခေါ်ထုတ်သွားခြင်းထွက်ပြေးဖို့ကြိုးစားတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြစ်သက်ခံခဲ့ရတာရှိတယ်လို့ဒဝဲထောင်မှာလည်းနိုင်ငံရေးအကျဉ်းသား2ဦးကိုပြစ်သက်ခဲ့တာရှိပါတယ်ရန်ကုန်ကစူးစီးတင်ပြလာတာကိုအလိမ်မာပြောပြပေးပါဦးခင်ဗျာ
အေရရီတိုင်းဖျားပုံမျိုးအချင်းထောင်မှာမတ်လ31ရက်နေ့ညနေ 9:00 ဝန်းကျင်ကထောင်တွင်းစူပူမှုဖြစ်ခဲ့တာကြောင့်ထောင်အာဏာပိုင်တွေကပြစ်ခတ်ဖြိုခွဲခဲ့ပြီးတော့နိုင်ငံရေးအကျဉ်းသားတွေအပါအဝင်ရာဇဝတ်အကျဉ်းသားအများအပြားကိုရိုက်နှိုက်ခဲ့တယ်လို့ထောင်နဲ့နှီးဆက်သူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားတဦးကိုထောင်ဝင်တဲ့တဦးကစဲဆိုရကနေအခုလိုထောင်စူပူခဲ့တာပါ။ဒီဖြစ်စဉ်မှာပါဝင်ခဲ့တာကြောင့်ဆိုပြီးတော့ရိုက်နှက်ခံထားရတဲ့အကျဉ်းသားတရားစင်ကျော်ကိုထောင်စည်းကမ်းဥပဒေနှစ်နှစ်လေးအရာထပ်တိုးပြစ်ဒဏ်6လစီကြာခံမှုချမှတ်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းဦးကအခုလိုပြောပြလာတာပါ
ဒီထောင်6လချမှတ်ခံရတာစုစုပေါင်းအရေအတွက်18ဦးပါခင်ဗျာရနေခံရသူတွေရဲ့ကျန်းမာရေးစောင့်ရှောက်မှုကတော့ဖြစ်စဉ်တွေမှာဒီထောင်ဆရာဝန်မဟုတ်ပဲနဲ့ပေါ့နော်သူတို့စစ်တပ်ကပါလာတဲ့ဒီစစ်ဆရာဝန်တွေကတော့ခဏတာကြည့်ရှုပြည်လို့ပြောတယ်တို့တော့လည်းပဲအဲ့ဒီမှာပြင်းပြင်းထန်ထန်တန်ရာရှိတဲ့သူတွေကိုတော့ကျွန်တော်တို့ပြည်စုံလုံလောက်တဲ့စေဝါဆောင်ချောက်မှုမျိုးပေးခဲ့ခြင်းမရှိဘူးပေါ့နော်အဲ့တော့အဲ့ဒီမှာဆိုရင်တချို့နိုင်ငံရေးကျင်းသားတွေကအဲရိုင်းနဲ့ခံရတဲ့တန်ရာတွေနဲ့အဲ့ဒီတိုက်အမောင်ကန်းထဲမှာပဲပေါ့နော်အဲဒီခွေရိုင်လဲပြီးမှထမနိုင်မထနိုင်အောင်လောက်ထိကိုမှသူတို့အဲဒီဖြစ်ခဲ့တယ်ပေါ့နော်ဖြစ်ခဲ့တဲ့ပုံမှာလည်းအဲသူတို့ဒီရေရစပေါ့နော်အဲ့ဒီဖြစ်တဲ့ဖြစ်စဉ်တရက်ချော်လောက်မှာရေတရစဖြစ်လိုက်တာပေါ့သူတို့တောက်တုံးရေရစမပေးဘဲနဲ့တိုက်ခဲပို့ခဲ့တာပေါ့နော်အဲ့တန်တန်ချက်တွေနဲ့အဲ့အဲ့လိုအခြေအနေကိုတော့ကျွန်တော်တို့အဲကြားသိထားရတာမျိုးရှိပါတယ
်ထတ်တိုးပြစ်တန်ချမှတ်ခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့ကိုအောင်အောင်ဦးကိုပညာအောင်ကိုဝေရံဦးကိုနန်းလင်းအောင်ကိုရှိုင်းညီညီဦးစိုးကိုတုဒ္ဒဇန်တို့ပါပါတယ်ဒီလူ18ဦးဟာအခုဖြစ်စဉ်မှာပြင်းပြင်းထန်ထန်ရိုက်နှက်ခံရသူတွေဖြစ်ပြီးတော့ဒီထဲက3ဦးဟာအခုချိန်ထိထူးထူးထောင်ထောင်သွားလာနိုင်တာမရှိသလိုဂျန်လူတွေကိုလည်းတိုက်ပိတ်ထားပါတယ်။ဒါအပြင်ကျန်းမာရေးစောင့်ရှောက်မှုမပေးဘဲထားထားတာတွေကြုံနေရတယ်လို့ဦးတိုက်ထုံးကပြောပါတယ်။တစ်ဆက်တည်းမှာပဲအင်းစိန်အကျဉ်းထောင်မှာလည်းနိုင်ငံရေးအကျဉ်းသား9ဦးကိုအပြင်ခေါ်ထုတ်သွားချိန်ထွက်ပြေးဖို့ကြိုးစားတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြစ်တက်ခဲ့ပါသေးတယ်။2023ခုနှစ်တုန်းကအခုလိုပြစ်ခတ်ခဲ့တာဖြစ်ပြီးတော့တနှစ်ကျော်မှသာမိသားစုကတည်ဆုံးသွားပြီဆိုတာကိုသိခဲ့ရတာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြီးကပြောပါရယ်ဒါဟာထောင်ကတရားဝင်အကြောင်းကြားလို့သိရတာမဟုတ်ဘဲအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကနေတဆင့်စုံစမ်းခိုင်းမှသာသိခဲ့ရတာဖြစ်တယ်လို့သူကအခုလိုပြောပါရယ်
အဲ့ဒါဝင်ရတော့စုံစမ်းရင်းနဲ့တကယ်တကယ်ကြတော့ထောင်ထဲမှာလည်းမရှိဘူး။အဲဒီရုံထောက်တာလည်းမရှိဘူး။အဲသူတို့9ယောက်ပျောက်ချမလာပျောက်နေတဲ့ခါကျတော့မိသားစုတွေတချို့ကနေပြီးတော့အကူအညီတွေတောင်းတာပေါ့နော်။ town and Sundan, Tawale, Nation Yashi, no? The Peter Dibama, ICRC, when you down the Cadero, ICRC, and I did do that today. Ozamu, Conialu Pazar, when I tell Matanga, Juliane, Tony Aloca, part of me. It's not at all, it's Javavi. And the Coniago, Jesus Sebovia, and Midazu Rile, Matia, Mamia, Alaule, Matuia.
အလောင်းလေးပြန်မပေးအစဖြောက်လူခွင့်ရေးကိုစိုးစားဆုံးတဲ့ပြင်ထန်ဆုံးသူတို့ချိုးဖောက်နေတာကထောင်သီးသီးမှာဖြစ်လာပြီ။ဒေဆုံးသူတွေဟာအသက်20ကျော်နဲ့အသက်50ကျော်အရွယ်တွေဖြစ်ပြီးတော့သူတို့ကိုပြည်သူစစ်တပ်ဦးကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့2023ခုနှစ်ဖေဖော်ဝါရီလခုနှစ်ရက်နေ့မှာဖမ်းဆီးခဲ့တာပါ။ နောက်တစ်ပတ်အကြာဖေဖော်ဝါရီလ16ရက်နေ့မှာတော့လက်လက်တွေရှိတဲ့နေရာကိုလိုက်ပြဖို့ဆိုပြီးတော့အေးစိန်ထောက်ကနေခုနှစ်ဦးလုံးကိုခေါ်ထုတ်သွားခြင်းမှာထွက်ပြေးဖို့ကြိုးစားရဲဆိုတဲ့အကြောင်းပြချက်နဲ့ပြစ်ဒဏ်ခံခဲ့ရတာဖြစ်တယ်လို့ဦးထိုးကြီးကပြောပါတယ်။တေဆုံသူတွေဟာကိုအောင်ခံပြိုးခေါ်ကိုမိုးတိန်ကိုပြေဖြိုးငိမ့်ကိုညင်ညီထွေးနဲ့ဦးချစ်ကိုဦးအောင်ဇော်လင်းဦးတင်ဆိ တယ်လို့အကျဉ်းသားတွေကိုကူညီပေးနေတဲ့ဒဝဲခရိုင်နိုင်ငံရေးအကျဉ်းသားများကွန်ရက် DPPN ကထုတ်ပြန်ပါတယ်။တပြက်ခံရသူတွေဟာအသက်25နှစ်အရွယ်ကိုမင်းသူနဲ့အသက်35နှစ်အရွယ်ကိုဝင်းတီဟာတို့ဖြစ်ပြီးတော့မတ်လ18ရက်နေ့ညမှာဒဝဲအကျဉ်းထောင်ကနေစစ်ကား2စီးနဲ့စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့စရဖာကလာရောက်ခေါ်ဆောင်သွားချိန်မှာအသက်ခံခဲ့ရတာပါဒီလိုတေဆုံးတာကိုမတ်လနောက်ဆုံးအပတ်မှာမိသားစုဝင်တွေထောင်ဝင်စာပို့ချိန်မှာသာအကျဉ်းထောင်တာဝန်ရှိသူတွေကတေဆုံးသွားတဲ့အကြောင်းမိသားစုဝင်တွေကိုပြောပြခဲ့တာဖြစ်တယ်လို့ထုတ်ပြန်ကြမှာပါပါတယ်တေဆုံးခဲ့တဲ့ကိုမင်းသူဟာအစ္စလာမ်ဘာသာရေးမော်လဝီဆရာတဦးဖြစ်ပါတယ်သူဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်နဲ့ထောင်ဆယ်နှစ်ကြာခံနေရသူပါကိုဝင်းတီဟာကတော့ရာဇသက်ကြီးပုံမှန်905ကကြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်51ခန်းငယ်နဲ့ထောင်ဒဏ်9နှစ်ချမှတ်ခံထားရသူဖြစ်ပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့ဖျားပုံထောင်အင်းစိန်ထောင်ဒဝဲထောင်အပြင်နေပြည်တော်အချင်းဦးစီးဌာနအထိပါ VOA ကအချိန်ချင်းဖုန်းဆက်ပေမဲ့ပြန်လည်ဖြေကြတာမရှိပါဘူး။နိုင်ငံရေးအကျဉ်းသားတွေထောင်တွင်းလက်လွတ်စပယ်အသက်ခံရမှုကိုနိုင်ငံတကာကအလေးပေးအာရုံစိုက်ပေးဖို့လိုအပ်နေပြီလို့နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြည်ကပြောပါရယ်။
နိုင်ငံတကာအနေနဲ့ပေါ့ဗျာ NUG လူခွင့်ရဝန်ကြီးဌာနအနေနဲ့ပေါ့နော်အဲဒီဘက်မှာရှိတယ်ကုလသမဂ္ဂအေဂျင်စီတွေရဲ့အဲနောက်တစ်ခုကဒီလိုစီမဲ့ဖက်တိုင်းကြီးတွေပေါ့နော်အဲဆိုတော့ဒါဒါတွေနဲ့ပတ်သက်လို့ရေငုံနှုတ်ပိတ်မနေနဲ့ပေါ့ဗျာအဲနှုတ်ဆိတ်မနေပဲနှုတ်ပိတ်မနေပဲနဲ့အခုသူတို့ကိုဖိတိရအောင်နဲ့ပေါ့နော်လက်တွေ့ကြအဲဒီအရေးယူအပြစ်ပေးနိုင်တဲ့ပုံစံမျိုးတွေဟာမလုံနိုင်သေးရကတော့ထောင်ထဲမှာရှိနေတဲ့နိုင်ငံကြီးအကျဉ်းသားတွေရဲ့အသက်အန္တရာယ်ပေါ့နော်အဲ့ဒါကတော့ဦးထွန်းကြည်တို့အနေနဲ့အလွန်မင်းဆုံးရမကင်ဖြစ်မိတယ်ဗျ
မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရက် PPNM ရဲ့စီရင်အရာ2023ခုနှစ်အတွင်းနိုင်ငံတော်ကအကျဉ်းထောင်တွေမှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသား34ဦးရှိပြီးတော့အဲ့ဒီထဲမှာထောင်အတွင်းအသက်ခံရသူ18ဦးနဲ့ဆေးကုသခွင့်အပြည့်အဝမရလို့တည်ဆုံရသူ16ဦးပါဝင်တယ်လို့ဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံကအင်းစိန်ထောင်ပါဝင်အကျဉ်းထောင်တွေလည်းပြင်းထန်တဲ့လူခွင့်ချုပ်ဖောက်မှုနဲ့တရားလဲလွတ်တပ်ဖြတ်မှုတွေအထိရှိနေတာအလိမ်မှာပြောပြပေးခဲ့တာပါအခုလိုသတင်းလွှာတွေအပြီးမှာတော့ဥအောင်ခေရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့ချက်သာရင်းညပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရ ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ။ VOA American သံကနေ2024ခုနှစ်ဧပြီလ4ရက်ကျသရင်းညပိုင်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်နဲ့ထုတ်လွှင့်ခြင်းတွေဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းညဝက်မှာတော့ကျသရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြကျန်မာရေးကဏ္ဍနောက်တိုင်းရင်းသတင်းတောက်တွေရဲ့တိုင်းရင်းဒေသသတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခေမြမရဲ့သုံးသက်ချက်ပထမပါဒီတစ်ပတ်မှာတော့မျိုးသိန်းတိုက်ပွဲအလားလာဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်တော်လိုင်းတပ်ဖွဲ့တွေကမျိုးသိန်းတိုက်ပွဲတွေဆင်နွှဲနေတယ်ဆိုပေမဲ့မြို့ကိုလေချောင်းရံကကာကွယ်ဖို့အခက်ခဲတော့ရှိနေပါတယ်လေချောင်းကဘုံကျဲတိုက်ခိုက်မှုကြောင့်သိမ့်ပိုက်ထားတဲ့နေရာကနေဆုတ်ခွာပေးရတာဟာစင်အားကိုပြုံးတိစေကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ရွေးဦးတော်လိုင်းရဲ့အရှိန်အဟုန်ပြင်းထန်ပြီးတိုင်းသားလက်နက်ကင်အချို့နဲ့ဘူးတွဲစစ်ဆင်နိုင်တဲ့အတွက်စစ်ကောင်စီချုပ်ကင်တဲ့နေမြေကျင်းမြောင်းလာပါတယ်။ဒါပေမဲ့ရန်ကုန်မန္တလေးနေပြည်တော်နဲ့အခြားမြို့တွေကိုစစ်ကောင်စီကထိန်းချုပ်ထားစေဖြစ်ပါတယ်။မြို့တွေကိုထိန်းချုပ်ထားနိုင်သမျှကာလပတ်လုံးစစ်ကောင်စီသက်ဆိုးရှည်လိမ့်မယ်အလားအလာရှိနေပါတယ်။ပြည်တွင်းစစ်85နှစ်သမိုင်းမှာအာဏာရအစိုးရဟာတပြည်လုံးကိုထိန်းချုပ်တဲ့အစီအလာမရှိပါဘူး။ဒါကြောင့်စစ်ကောင်စီဟာမြို့တွေကိုရေရှည်ထိန်းချုပ်နိုင်ရင်ဆက်လက်ရပ်တည်နိုင်လိမ့်မယ်လို့သုံးသပ်ကြပါတယ်။မြို့ကိုသိမ်းပြီးကာကွယ်ဖို့အင်အားမလုံလောက်တဲ့ပြဿနာကို PDF တပ်တွေစတင်ရင်ဆိုင်နေရပါတယ်။တုန်းကတည်းကနိုဝင်ဘာလကသခိုင်းတိုင်းကကောလင်းကမ်ပတ်ရွှေပြည်အင်းနဲ့မော်လူးစတဲ့မြို့လေးတွေကို PDF တပ်တွေသိမ်းပိုက်ပြီး NUG ကအုပ်ချုပ်ဖို့ပြင်ဆင်ပါတယ်။ဒါပေမဲ့ဒီတင်စမ်းပိုင်းကစပြီးစစ်ကောင်စီဟာလေရင်နဲ့ဘုံကျဲအမြောက်နဲ့ပြစ်ပြီးစစ်အင်အားအလုံးအင်းနဲ့ပြန်လဲတိုက်ခိုက်တာကြောင့် PDF တပ်တွေကောလင်းကဆုတ်ပေးလိုက်ရပါတယ်
။နေမြေကျွမ်းကျင်မှုကြောင့် PDF တပ်တွေအပေါ်စီးရထားလို့စစ်ကောင်စီတပ်တွေကိုမြို့ကနေတိုက်ထုတ်နိုင်ခဲ့ပေမဲ့လက်နက်အင်အားမမျှတမှုတပ်ဖွဲ့ဝင်အချို့ကြားဆုံးမှုအရသာတည်ဆုံးမှုနေအိမ်ပျက်စီးမှုစတာတွေရှိလာလို့မြို့ကိုဆုတ်ခွာလာရတာလို့ဆိုပါတယ်။လေချောင်းရံနဲ့လက်နက်ကြီးရံကိုမကာကွယ်နိုင်တာဟာတော်လန်ကြီးရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်။မတ်လအစောပိုင်းမှာဖြစ်ပွားတဲ့ကဏီမျိုးသိန်းတိုက်ပွဲမှာလဲစစ်ကောင်စီကလေချောင်းကနေအကြိမ်ကြိမ်တိုက်ခိုက်မှုမိရှုပ်ပျက်စီးမှုစစ်အင်အားဖြည့်တင်းမှုစတာတွေကြောင့် PDF တပ်တွေမြို့ကိုရက်အနည်းငယ်သာသိမ်းပိုက်နိုင်ခဲ့ပြီးဆုတ်ခွာပေးလိုက်ရပါတယ်။စစ်ကောင်စီတပ်သား49ဦးသေဆုံးပြီး PDF တပ်ဖွဲ့ဝင်12ဦးကြာဆုံးပေမဲ့စစ်ကောင်စီတပ်ဟာစင်ရအစမတန်တုံးပြီးမြို့ကိုတိုက်ခိုက်ဖျက်ဆီးတာကြောင့်တော်လန်ဤတပ်ဖွဲ့တွေဟာမြို့ကနေယာယီဆုတ်ခွာပေးလိုက်ရတယ်လို့ NUG ကဆိုပါတယ
်လေရင်ပြစ်လက်နဲ့မရှိဘဲမြို့ကိုသိရင်ဘုံကျဲတဲ့ဒဏ်ကိုအကြီးအကျယ်ခံရကြောင်းတက်တေပြနေတာဖြစ်ပါတယ်ဒါကြောင့်မြို့သိမ်းတိုက်ပွဲအစအရင်ဆုံးလေဓာတ်တိုက်ပွဲဆင်နွှဲသင့်တယ်လို့ယူဆသူတွေရှိလာပါတယ်တောင်ငူလေဓာတ်စခန်းကိုမတ်လ14ရက်နေ့ကရှော့တိုက်တဲ့ငါးလုံးနဲ့ပြစ်ခတ်တိုက်ခိုက်တဲ့အတွက်စစ်သား2ဦးသေဆုံးပြီးအရာရှိ3ဦးအပြင်းအထန်ဒဏ်ရာရရှိပါတယ်။လေရင်နှစီလည်းပျက်စီးသွားတယ်လို့ရန်ကုန်ခေတ္တကဆိုပါတယ်။တောင်ငူလေးတဲ့စခန်းဟာတောင်ပိုင်းဒေသတော်လိုင်းအင်အားစုတွေကိုအဓိကထားတိုက်ခိုက်နေတဲ့စက္ကစလေဓာတ်ဖြစ်ပါတယ်။လေရင်ပြေးလန်းကိုဖျက်ဆီးတာဟာလေချောင်းရံကိုကာကွယ်ရာရောက်ပါတယ်။
တော်လိုင်းအင်အားစုရဲ့တိုက်ပွဲပုံစံအမျိုးမျိုးမှာစစ်ကောင်စီလေတပ်စခန်းကိုတိုက်ခိုက်တဲ့အရေးအတွက်ဟာအနည်းဆုံးဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အောက်တိုဘာ22ရက်နေ့ကရန်ကုန်တိုင်းမော်ဝီလေတပ်ဝင်းကိုမြို့ပြပျောက်ကြားအဖွဲ့ကတရခွန်မမရှော့တိုက်တုံး၅လုံးနဲ့ပြစ်ခတ်တိုက်ခိုက်စဉ်၃လုံးပေါက်ကွဲခဲ့တယ်လို့လူမှုနေဦးသတင်းမှာဖော်ပြပါတယ်။ဇူလိုင်လ19ရက်နေ့ကလည်းမကွေးလေတပ်စခန်းကိုဒေသခံတော်လိုင်းတပ်ဖွဲ့တွေပူးပေါင်းပြီးတရခွန်မမရှော့တိုက်တုံးနဲ့ပြစ်ခတ်ရမှာလေးလုံးပေါက်ကွဲပြီးဓာတ်စီဂူရောင်ကိုထိမှန်ခဲ့တယ်လို့ရန်ကုန်ခေတ္တကဆိုပါတယ်ဓာတ်စီတူလောင်နဲ့ဂူရောင်ပေါက်ကွဲပြီးထိခိုက်သေးဆုံးမှုရှိတာဟာလေရင်ကိုပြစ်ခတ်တဲ့သဘောပဲဖြစ်ပါတယ်2022ခုနှစ်တုန်းကလည်းမင်္ဂလာရုံမြို့နယ် မင်္ဂလာရုံလေတပ်စခန်းဌာနချုပ်ကိုဒီဇင်ဘာ16ရက်နေ့ညပိုင်းမှာရန်ကုန်ပြောက်ကြားကတရခွန်မမရှော့တိုက်တုံး5လုံးနဲ့ပြစ်ခတ်ပါတယ်။နိုဝင်ဘာ16ရက်နေ့မှာ PDF 5ဘွဲ့ကို KNU UCB မကွေးလေတပ်စခန်းကိုရှော့တိုက်တုံး3လုံးနဲ့တိုက်ခိုက်တာကြောင့် Jet Fighter 3စင်းနဲ့တိုက်လေယာဉ်2စီးပျက်စီးပြီးတပ်သား10ဦးသေဆုံးခဲ့ကြောင်းသိရပါတယ
်။ရှော့တိုက်တုံးကို2015ကိုကစစ်ပွဲမှာဖုန်ချရှင်တို့ဘက်ကပထမဦးဆုံး3ကြောင်းသိရပါတယ်။နောက်2019မှာပြင်ဦးလူရင်ခြေဆိုင်တပ်ပတော်ဤပညာတက်ကသူကိုတိုက်ခိုက်ရမှာ3ပါတယ်။အဲ့ဒီတုန်းက109မမရှော့တိုက်တုံးကိုသဲအိပ်ပေါ်မှာတင်ပြီးပစ်ခတ်ကြပြီးမြဲနောက်ပိုင်းမှာပြင့်မှတ်သေးကြအောင်ဒုံးပြင်စင်ပေါ်မှာတင်ပြီးပစ်ခတ်ကြပါတယ်။KIA KNU ထိန်းချုပ်နေပြည်တွင်မှဒီလက်ခံတို့ရဲ့ထောက်ခံအားပေးမှုကြောင့်လေတပ်စခန်းတွေကိုပိတ်ခိုက်နိုင်တာလို့ပဲပြောလာတဲ့ဗိုလ်ကြီးလင်းတက်အောင်ကအရာဝတီသတင်းကိုပြောပြပါတယ်။ရှစ်ကောင်စီတပ်မှလေတပ်စခန်းဌာနချုပ်18ခုရှိကြောင်းသိရပါတယ်။ဒီထဲမှာမော်ဘီ၊ပင်ဂလာဒုံ၊မိထီလာ၊မကွေး၊တဒါအူ၊တောင်ငူ၊နမ်ဆမ်၊ပသိမ်မြကြီးနားမြိတ်နေပြည်တော်ဟုံးမလင်းနဲ့ရခိုင်ပြည်နယ်ကအမျိုးလေပါဝင်ကြောင်းသိရပါတယ်။ဒေါ်လာရင်အင်အားစုတွေမိုင်းမျိုးစုံကိုထုတ်လုပ်ပြီးတရခွန်နဲ့မမရှော့တိုက်ဒုံးတွေကိုထုတ်လုပ်နိုင်စွမ်းရှိနေပြီဖြစ်ပါတယ်။ဒါကြောင့်လေရင်များမတက်နိုင်အောင်လေတပ်စခန်းကိုတိုက်ခိုက်တာဟာပြည်သူကိုဘုံကျဲတဲ့ဘေးရန်ကကာကွယ်တဲ့နည်းဖြစ်တယ်လို့ယူဆကြပါတယ်ခင်ဗျာ။
ဒီသတင်းတိုက်ပွဲတွေမှာလေချောင်းရံကာကွယ်ဖို့ခတ်တာကြောင့်လေတပ်ကိုအရင်တိုက်တင်တာဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးကဏ္ဍပါဒီတစ်ပတ်မှာတော့အခုຫນွေပူလာခြင်း one shot one ပြတ်ယောဂါကာကွယ်ပြည့်စုံရေးကိုပြောထားပါတယ်ຫນွေရသည်ပူလာခြင်းရေလဲရှားပါလာတာကြောင့်တကူရင်းနဲ့ပတ်ဝန်းကျင်တန်ရှင်ရေးအားနည်းလာပြီးဒီ one shot one ပြတ်ယောဂါပိုဖြစ်နိုင်တယ်လို့ကျမရေးပညာရှင်တွေကသတိပေးနေကြပါတယ်ဒီ one ယောဂါတွေအတွက်ဘယ်လိုကာကွယ်ပြီးဖြစ်လာခဲ့ရင်လည်းဘလို့ပြည့်စုံကူညီပေးတယ်မှာလဲဒီကြောင်းမြန်မာနိုင်ငံတဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးပါတွဲလုပ်ခဲ့တဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာအီကလီယာမိုးကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာโอเคဒေါက်တာအီကလီယာမိုးခင်ဗျာကျွန်တော်တို့နွေရာသီပိုပူပြင်းလာခြင်းနဲ့ရေလက်ပိုရှားပါလာခြင်းဖြစ်နိုင်တဲ့ကျန်းမာရေးပြဿနာတွေအတွက်အပူရှက်တဲ့ဒဏ်ကိုကာကွယ်ပြည့်စုံဖို့အကြောင်းအရင်အခောက်တွေကပြောပြီးမှဒီတစ်ခေါက်တော့ဆင်မကြီးနောက်ထပ်ဖြစ်နိုင်တဲ့အကျိုးဆက်ပြဿနာတွေကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မကြီ
းဟုတ်ကဲ့ဒီအပူချိန်မြန်မာတဲ့နေရာဒီလိုမျိုးမှာရေရှားပါလာတဲ့အတွက်ကြောင့်မလို့နောက်ထပ်ဆက်တွယ်နေတဲ့နောက်ဆက်တွယ်ပြဿနာကတော့ရေရှားပါတဲ့အခါမှာဖြစ်လေဖြစ်တာရှိတဲ့တကူရေတန့်ရှင်းမှုအားနည်းသွားတာမျိုးနောက်တစ်ခါကျတော့ဒီပတ်ဝန်းကျင်လောက်မှာပတ်ဝန်းကျင်တန့်ရှင်းရေးအားနည်းသွားတဲ့အတွက်ကြောင့်မလို့ဝင်းရှုံဝင်းပြက်ယောဂါမျိုးဖြစ်တဲ့ကျမကြီးပြဿနာလေးလည်းရှိပါတယ်အဓိကကတော့အစားအသောက်ပြင်ဆင်ရမှာဖြစ်စေစားသုံးရမှာဖြစ်စေအဆင်ပြေမှာလည်းပဲတန့်ရှင်းမှုအားနည်းလို့ဖြစ်တဲ့တာမျိုးဆိုတဲ့အတွက်ကြောင့်မလို့နောက်တစ်ခါတောက်ရေမှာမတန့်ရှင်းလို့လည်းဖြစ်မယ်ဆိုတော့ကျမတို့အဓိကကတော့ရေမတန့်ဘူးအစားအစာမတန့်ဘူးပြီးတော့အစားအစာပြင်ဆင်ချက်ပြုတ်ကင်တွဲသုံးဆွဲတဲ့လက်တွေမတန့်ဘူးနောက်တစ်ခါရင်ကောင်တွေများမယ်ပေါ့နော်ဒီလူတွေရဲ့အညစ်အကြေးဆွန့်ထုတ်ပုံကလည်းပဲတန့်ရှင်းမှုနဲ့မညီညွတ်ဘူးဆိုလို့ရှိရင်အဲ့လိုမျိုးအခါမှာတော်တော်တစ်ဖက်မှာလည်းပဲနေရာဒီဖြစ်လာတဲ့အတွက်ကြောင့်မလို့တတိတွေကလည်းပဲအမှဲ့လွန်တဲ့တတိတွေရှိလာနိုင်တယ်ဆိုတော့ဒီလိုမျိုးဘက်ပေါင်းစုံအခြေအနေတွေကြောင့်မလို့လည်းပဲဝင်းရှုံးဝင်းပြက်ယောဂါဆိုတာဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆင်မခုနကဒီဖြစ်ရတဲ့အကြောင်းအရာတွေပြောပြတဲ့အခါကျတော့ကာကွယ်ရေးလေးပါဆင်မကြီးပြည့်စုံသွားအောင်ရှင်းသွားအောင်ပေါ့နော်လက်တွေလည်းတကယ်လုံနိုင်အောင်ပြောပြပေးလို့ရမှာ
ဟုတ်ကဲ့ရေကိုတန့်ရှင်းသောရေကိုတောက်ပါတန့်ရှင်းသောရေဆိုခုပြင်မှာဆိုလို့ရှိရင်တောက်ရေတံမျိုးတွေရှိတော့တောက်ရေတံမျိုးတွေကိုတောက်ကြရဲအဲတောက်ရေတံမျိုးမဝယ်နိုင်လို့ဆိုတော့၎င်းမရှိနိုင်တဲ့ဒေသမျိုးဆိုတော့၎င်းအထူးသဖြင့်တော့စစ်ပေးဆောင်ပြည်သူတွေပေါ့နော်ဆိုလို့ရှိရင်ကတော့ဒီရှိတဲ့ရေကိုကြိုးချက်ပြီးတော့မှတောက်တဲ့နဲ့သုံးရည်ဆိုလို့ရှိရင်လည်းကလိုရင်းလိုမျိုးလေးကိုကလိုရင်းထပ်ပြီးတော့မှပေါ့နော်ရေသုံးဆွဲတဲ့နဲ့အဲတခါတေချာလည်းအစားအစာတွေကိုတိတိကျကျချက်အောင်ချက်ပြီးတော့မှစားတဲ့နဲ့ပြီးရင်လည်းချက်အောင်ချက်ပြီးတော့ပူရုံးလေးမှစားတဲ့နဲ့ပူပူနွေ့နွေ့စားတဲ့နဲ့ဒီအသားတွေအညီနဲ့ပေါ့နော်ဒီလိုတေချာချက်အောင်ချက်ပြီးတော့မှပူရုံးမှစားတဲ့နဲ့အတီးနံနေနဲ့တတိဝန်လာနေဆိုလို့ရှိရင်လည်းတေချာရေနဲ့စင်ကြယ်အောင်ဆေးကြောပြီးမှစားတဲ့နဲ့အစိမ်းစားမဲ့တတိနဲ့ဟင်းသီးဟင်းရွက်တွေဆိုလို့ရှိရင်လည်း
ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောဒီ
one pie one shot yoga ka kwe bo de ba tha a chan pyu chin de le sin ma
yi na ta ka cha ro ho so so a byo de nwe ya di so yin a mae lon a di de shi de ka ma di a mae lon a di de ya le yin kaung de na pi do ma phit tha ra shi de bo no so ta ka cha ro dilo a mae lon ti ti myo so yin shaung tin ne ma sa tin mu na ta ka so a byo de let di tan mo so lo shin let ko dilo shin ni ma sei tin le so a sa sa ri kain twe de a kha myo ma na ta ka a sa sa ri ko sa bo twe ko pyin sin kain twe de a chain myo ma let ko set pyan ne sin ဆောင်စည်းတဲ့နဲ့ပြီးအစာမစားခင်မှာလည်းလက်ကိုဆက်ပြန်နဲ့ဆင်အောင်ဆေးတဲ့နဲ့နောက်တစ်ခါတင်တာတုံးပြီးပြန်ထွက်လာတဲ့အချိန်မျိုးမှာလည်းပေါ့နော်အဲလက်ကိုဆက်ပြန်နဲ့ဆင်ချင်အောင်ဆေးတဲ့နဲ့
ဟုတ်ကဲ့ဆင်မကြီးနောက်ထပ်ရောဒီ one shot one ပြက်ယောဂကာကွယ်ဖို့အကြံပြုစရာရှိသလား
ပြီးရင်တစ်ခါအစားအစာတွေကိုရင်မနာအောင်ဖုံးအုပ်ထားတဲ့နဲ့တကယ်လို့များရင်နာသွားတယ်ဆိုလည်းရင်နာစာတွေကိုမစားပါနဲ့လွတ်ဖြစ်ပါမနှမျောပါနဲ့ဘာလို့လဲဆိုလို့ရှိရင်ဒီရင်ကောင်ကနေတဆင့်ကူးဆက်တဲ့ဒီ one shot one ပြက်ယောဂမျိုးတွေဖြစ်ဖို့အတွက်ဖြစ်နိုင်ခြေရှိလို့ပါဆိုတော့ဒါအစားအစာတွေအပြင်အိမ်သာညစ်ကြေးဆွံ့ပြတဲ့ဥစ္စာမှလည်းပဲဒီရင်လုံအောင်ညစ်ကြေးဆွံ့ပြတဲ့ပါတယ်ရင်လုံအိမ်သာကိုသုံးတင်တယ်ကောင်းတာကတော့ရင်လုံအိမ်သာဆိုရမှာရင်လုံယုံနေမကပေါ့နော်ရေလောင်းအိမ်သာပေါ့နော်အညစ်ကြေးတွေဆင်ကျဲသွားအောင်လောင်းချနိုင်မဲ့ရေလောင်းအိမ်သာမျိုးသုံးတင်ပါတယ်တကယ်လို့များတောတောင်တွေမှာဆစ်ဆောင်ဒေသကဆစ်ဆောင်တွေရဲ့လူပြည်သူတွေအနေနဲ့ဒီလိုမျိုးလက်တွေပေါ့နော်ရေလောင်းအိမ်သာမျိုးသုံးဖို့လက်တွေမကြရဲအနေအထားမျိုးရှိနိုင်နေဆိုတော့လည်းကျွန်တော်နားလဲပါတယ်အဲ့ခါကြောက်လို့ရှိရင်လည်းတက်နိုင်တယ်တော့ရင်လုံးအိမ်သာသုံးပါဒါမှမဟုတ်ရင်လေကိုအညစ်ကြေးစွန်းနာကိုတည်တည်ချာချာရင်မနာအောင်ဖုံးအုပ်တင်ပါတယ်အထူးသဖြင့်တော့ကလေးသူငယ်တွေရဲ့အညစ်ကြေးတွေဆိုလို့ရှိရင်လေစနစ်တကျနဲ့စွန့်ပစ်တင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာနွေရာသီဖြစ်တဲ့အတွက်အပူချိန်များတာကြောင့်ပေါ့နော်အစာအစာတွေဟိုပြတ်သွားတာပုတ်သူးသွားတာပေါ့နော
်ဟာဟုတ်ပါတယ်
အဲ့ဒါတွေစားမိနိုင်တဲ့အနေအထားမျိုးရော
ဟုတ်ပါတယ်နွေရာသီအပူချိန်မြင်ပါတယ်ဒါကြောင့်မလို့ဆစွန်းကဒါကြောင့်မလို့ဒီချက်ပြုတ်ပြီးတဲ့အခါမှာပူပူနွေ့နွေ့ဖြစ်တော့မှစားပါဆိုတာကလေပူပူနွေ့နွေ့လေးစားခြင်းအားဖြင့်လည်းဒီအစာအစာတွေဟာချက်ပြီးတဲ့အခါမှာတင်းစီထားပြီးတော့မှကြာသွားတဲ့အခါမှာပြတ်သွားတာမျိုးပုတ်သွားတာမျိုးတိုးသွားတာမျိုးတွေကိုရှောင်ကျဉ်နိုင်မှဖြစ်ပါတယ်အဲ့တော့ဒီတင်းစီထားလို့ပြတ်သွားမယ်တိုးသွားတယ်မယ်ဒါမဲ့နှမျောပြီးစားမယ်ဆိုလည်းဒါဝင်းရှောင်းပြည့်ဖြစ်နိုင်ပါတယ်ပုတ်သွားတာမျိုးတွေစားရင်လည်းဝင်းရှောင်းအတီးကြီးဆိုလို့ရှိရင်အမဲ့လုံးလို့ပုတ်သွားတဲ့အတီးမျိုးတွေစားလို့ရှိရင်လည်းဒါဝင်းရှောင်းဝင်းပြည့်ယောဂါကိုဖြစ်စင်နေတော့ဒါလည်းပဲရှောင်ကျဉ်သက်ပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီနေရာမှာဒီယောဂါဖြစ်လာလို့ရှိရင်ပေါ့နော်ဆိုရတဲ့လက္ခဏာအနေအထားတွေရောဘယ်လိုရှိနိုင်လဲဆရာမကြီ
းဝင်းရှောင်းပြည့်ယောဂါကြောင့်မလို့ဖြစ်လာတဲ့ဒီကျန်းမာရေးပြဿနာတွေကတော့မှဝင်းသွားတဲ့အချိန်ကြီးတွေများလာမယ်ပြုတ်ချင်အန်ကျင်ဖြစ်မယ်ဒါမှမဟုတ်လည်းအံမယ်ဖိုင်နာမယ်နောက်ဝင်းသွားလို့ရှိရင်ဝင်းအပြင်ချွဲပါမယ်သွေးပါလာမယ်ဒါမျိုးတွေဖြစ်နိုင်တယ်အဲဒီနောက်တစ်ခါရေဓာတ်ဆုံးရှုံးမှုတွေတိတ်များလာတဲ့အခါမှာအန်နာတွေတိတ်များလို့ဝင်းသွားတဲ့အချိန်ကြီးတွေတိတ်များလို့ရေဓာတ်ဆုံးရှုံးမှုတွေတိတ်များတဲ့အခါမှာဒီရေဓာတ်ခန့်ချောက်တဲ့လက္ခဏာတွေနဲ့ပေါ့နော်သွေးပေါင်ခြင်းအရင်ကြပြီးတော့မှသွေးလန့်တဲ့လက္ခဏာတွေအထိဖြစ်လာနိုင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရှိတဲ့အတွက်ဘလို့သတိထားပြီးတော့ပြုစုကူညီပေးတယ်လဲဆင်မကြီ
းဒီဝင်းရှောင်းဝင်းပြက်ယောဂမှာလည်းပဲရေမများအရေမများတောက်ဖို့လိုတယ်တောက်ရင်တက်တက်တယ်မဟုတ်ဖဲနဲ့ပေါ့နော်တကယ်လို့များဝင်းသွားတဲ့အချိန်ကြီးရဲများပြီးတော့မှအန်နာလည်းရှိမယ်ဆိုလို့ရှိရင်ရတော့ရေတက်အပြင်စားတက်ပါပြန်ဖြည့်တင်ဖို့လိုတဲ့အတွက်ကြောင့်မလို့တောက်နိုင်နေတူဆိုလို့ရှိရင်ဒီတက်စားရေလိုမျိုးဒီမှန်ကန်နဲ့ပေါ့နော်တက်စားရေအထုပ်ကိုစနစ်တကျနဲ့ဖြောဆက်ပြီးတော့မှတောက်ပြီးဖို့လိုတယ်အဲများများတောက်ပြီးဖို့လိုမယ်အဲဒီလိုမှထိန်းလို့မရဘူးပေါ့နော်ဒီပါဇက်ကနေမှတောက်လို့ယုံနဲ့မလုံလောက်တော့ဘူးတော့လကောင်းဒါမှမဟုတ်ပါဇက်ကနေပြီးတော့မှပြန်ပြီးမဖြည့်တင်နိုင်တဲ့အနေအထားဖြစ်နေတဲ့သူမျိုးပေါ့နော်သွေးလန့်တဲ့လက္ခဏာတွေဖြစ်နေတဲ့သူမျိုးဆိုလို့ရှိရင်တော့ဆေးရုံဆေးခန်းကိုအချိန်မီပေါ့နော်ဒီရေတက်စားတက်ဆုံရှုံသွားတာတွေအကျော်တွေကနေပြန်ဖြည့်ဖို့ဆေးရုံကိုအ мян ခေါ်သွားဖို့လိုတယ်ဆေးခန်းအ мян ခေါ်သွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ကျွန်တော်မမေးမိတဲ့နောက်ထပ်ရေးကြည့်တာ哦
ဆိုတော့ဒီလိုမျိုးလေးတွေဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ခုနလိုဟိုတန့်လေးတန့်အဓိကပေါ့နော်ရေတန့်ရမယ်အစားအစာတန့်ရမယ်လက်တန့်ရမယ်အိမ်သားတန့်ရှင်းမှုရှိရမယ်ဆိုတာမျိုးတွေအညစ်အကြေးဆုံးပြမှုမှာတန့်ရှင်းစွာဆုံးပြမယ်ဆိုတဲ့ဥစ္စာမျိုးလေးတွေကိုအဓိကလိုက်နာပြီးလုပ်ပေးမယ်ဆိုလို့ရှိရင်တော့မလိုလားအပ်တဲ့ဝင်းရှောင်းဝင်းပြက်ယောဂမျိုးတွေကိုခံစားရတာမျိုးရေဓာတ်စားဓာတ်ဆုံးရှုံးမှုများလို့သွေးလန့်လက္ခဏာမျိုးတွေဖြစ်တဲ့အဆင့်ထိရောက်တာမျိုးအဲနောက်တစ်ခါအသက်အနေဆုံးရှုံးတာမျိုးဖြစ်မဲ့အန်ဒီရီတွေအကုန်လုံးကိုရော့ပါသွားအောင်ရှောင်ကျဉ်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမအခုຫນွေပူလာခြင်းဖြစ်နိုင်တဲ့ one shot one ပြက်ယောဂကောက်ွယ်ပြည့်စုံရေးတကူရင်နဲ့ပတ်ဝန်းကျင်တန်ရှင်းရေးကိုတိကထားပြီးအချိန်မီရေဓာတ်စားဓာတ်ပြန်ဖြည့်ပေးဖို့ကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးခန္ဓာမှာနောက်ဆက်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေကြတိုင်းဒေသကသတင်းလွှာစီစဉ်ပါ ကချင်ဘက်မှာစစ်ကောင်စီတပ်စခန်းတွေအသိမ်းခံရတာနောက်ရှမ်းပြည်မြောက်ပိုင်းမှာတော့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတချို့သေဆုံးရတာနောက်မွန်းနဲ့ကရင်ပြည်နယ်ကြားစစ်ကောင်စီရဲတပ်လက်နက်ကြီးပစ်တာကြောင့်ရွာသားတွေထွက်ပြေးနေကြရတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆန္ဒစင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်မိုးမောင်းမြို့အနီးဝန်းကျင်မှာရှိတဲ့တပ်စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ပြီးတဲ့နောက်မိုးမောက်လွယ်ကျဲလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမဘိန်းမြို့နယ်မိုးလုံရွာမှာတော့တိုက်ပွဲမဖြစ်ပဲလေရင်နဲ့ဘုံကျဲခဲ့လို့ဒေသခံ6ယောက်သေဆုံးသွားပါတယ်။သတင်းလွှာတွေထဲမှာတော့မွန်နဲ့ကရင်ပြည်နယ်ကြားဂျိုင်းမြစ်ထဲမှာလှုပ်ရှားနေတဲ့စစ်ကောင်စီရဲ့ရေတပ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့ဂျိုင်းမရောမြို့နယ်ဒေသရွာတရွာမှာအိမ်တွေမီးလောင်ပျက်စီးခဲ့ပြီးရွာသားကတော့ဘေးလွယာကိုထွက်ပြေးနေရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မိုးမောင်းမြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းပိုက်နိုင်လိုက်ပြီဖြစ်ပြီးမိုးမောက်လွယ်ကျဲလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်ဧပြီလ3ရက်နေ့မှာမိုးမောက်မြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းနဲ့ကြောက်စခန်းတို့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိမ်းပိုင်နိုင်ခဲ့တာလို့ KIA နဲ့နီးစပ်သူတယောက်ကပြောပါတယ်အဲ့ဒီတိုက်ပွဲတွေထဲစစ်ကောင်စီတပ်ကလေကြောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဧပြီလ3ရက်နေ့တုန်းကလည်းမိုးမောက်မြို့နယ်ရွာတရွာကိုလေယာဉ်နဲ့ပုံကျဲချခဲ့လို့ဒေသခံ9ယောက်သေဆုံးခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသရှိမဘိန်းမြို့နယ်မိုးလုံးရွာမှာတိုက်ပွဲမဖြစ်ပဲလေရင်နဲ့ပုံကျဲခဲ့လို့ဒေသခံ6ယောက်တိဆုံသွားပါတယ်။ဧပြီလ2ရက်နေ့ညနေပိုင်းမှာလေရင်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ6ယောက်တိဆုံသွားခဲ့ပြီး9ယောက်ကတော့တာယာပြင်းထန်ရရှိသွားတယ်လို့ဒေသခံတယောက်ကပြောပါတယ်။တိဆုံသွားတဲ့သူတွေရဲ့ဖုန်ကြီးတစ်ပါးလည်းပါတယ်လို့ဆိုပါတယ်။ပုံကျဲခံရမှုကြောင့်မိုးလုံးရွာကအိမ်10လုံးကျော်နဲ့ဈေးဆိုင်တွေပါမီးလောင်ပျက်စီးခဲ့ပါတယ်။
ကရင်နီပြည်မှာစစ်ကောင်စီတပ်ကတပ်ဖြတ်ထားခဲ့တဲ့ဒေသခံပြည်သူအလောင်းတချို့ပြန်လည်တွေ့ရှိခဲ့ပြီးပြန်မကောက်နိုင်သေးတဲ့အလောင်းတွေလည်းရှိနေတယ်လို့ဒေသခံတွေနဲ့ကရင်နီတော်လိုင်းရဲရန်စုတွေကပြောပါတယ်။တစ်လေလုံးစစ်စင်ရေးနောက်ပိုင်းဒီမော်ဆိုးမြို့နယ်ထဲစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့နေရာတွေမှာအရက်သားပြည်သူအလောင်း၅လောင်းတွေ့ရှိခဲ့တယ်လို့နေမြင်ရှင်းလင်းရေးလုပ်နေတဲ့ဒီမော်ဆို PDF ရဲပေါ်တယောက်ကပြောပါတယ်။တေဆုံးသူတွေထဲဒီမော်ဆိုးမြို့နယ်ဒေါငန်ခါရက်ွက်လေးကအသက်50ရွေအမျိုးသားတယောက်နဲ့တနန်းဥကွိုင်ကအမျိုးသားတယောက်ဖြစ်ပြီးဂျာနဲ့လူတွေကတော့ဘယ်သူဘဝဖြစ်တယ်ဆိုတာမသိရသေးပါဘူးဒါအပြင်တစ်လေးလုံးစစ်စင်ရေးကာလအထဲလွယ်ကောအချင်းထောင်နားမှာပြစ်ခတ်ခံထားရတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေလေးလံနီးပါးကြာလာတဲ့အထိပြန်မတည်ယူနိုင်သေးဘူးလို့ဆိုကြပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်တွေကရက်ွက်တိုင်းမှာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေကျထားတာအများပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်မပေါက်ကွဲသေးတဲ့စစ်လက်နက်အကျဉ်းချံပစ္စည်းတွေကြောင့်ဧပြီလ၃ရက်နေ့ကစစ်ဘေးတိမ်းရှောင်ရာကနေစီဆိုင်မြို့တွေကိုပြန်သွားတဲ့ဒေသခံအမျိုးသားတယောက်မိုင်းနှိမ့်ပြီးခြေထောက်ဖျက်လိုက်ရတယ်လို့ပြည်နယ်လုံးပြန်ကြိုင်းတာဝန်ခံတယောက်ကပြောပါတယ်ရက်ွက်တွေထဲမှာကျနေတဲ့စစ်ကောင်စီရဲ့လက်နက်ကြီးတွေမိုင်းတွေပေါက်ကွဲသေးတာတွေရှိနေသေးတာကြောင့်စစ်ဘေးတိမ်းရှောင်ထားတဲ့ဒေသခံတွေအနေနဲ့နေရမပြန်ကြသေးဘူးပြည်နယ်လုံးကသတိပေးပြောဆိုထားပါတယ်တိုက်ပွဲကြောင့်စီဆိုင်မြုပ်ခန့်တွေဟာလေယာတွေတဲ့တောတောင်တွေတဲ့ကိုတင်းရှောင်တိကျရပါတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနှစ်ရက်ဆက်တိုက်ပြုလုပ်ခဲ့တာကြောင့်အရက်သားပြည်သူနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်မင်းတပ်မြို့နယ်တိုက်နယ်နေဘက်ကိုဧပြီလ3ရက်နေ့မနက်ပိုင်းတနားရီလောက်မှာဖြတ်အားပြင်ပေါင်900ဘုံအပါအဝင်လေကြောင်းတိုက်ခိုက်မှု10ကြိမ်ထပ်မံပြုလုပ်ခဲ့တာဖြစ်တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကကိုရောမန်ကပြောပါတယ်အဲ့ဒီနောက်မနက်7နာရီခွဲကနေ12နာရီအထိဂျက်တိုက်လေရင်3စီးနဲ့ထပ်မံဘုံကျဲတိုက်ခိုက်ခဲ့တယ်လို့တနတ်တွေနဲ့လည်းလက်ပတ်ပစ်ခတ်သွားတယ်လို့ဆိုပါတယ်ဧပြီလ9ရက်နေ့မှာလည်းမင်းတပ်မြို့နယ် တိုင်နယ်အမှတ်73ထဲကအောက်ချိုင်ရွာဘက်ကိုစစ်ကောင်စီကလီကြောင်းတိုက်ခိုက်မှုထပ်မံပြုလုပ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့အရတားပြည်သူ9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတယောက်ကတော့ခြေတစ်ဖက်ဆုံးရှုံးလိုက်ရပါတယ်။
ပါတီတီထောင်ခွင့်လျှောက်ထားတဲ့ကရင်ပြည်နယ်အခြေဆိုင်မွန်ငင်ငွေရေးပါတီ MUP တဖြစ်လေမွန်တုတေးပါတီကိုအေဘီလာတရနေရဲဆွဲနဲ့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခွင့်ပြုလိုက်တယ်လို့ပြည်ထောင်စုယူကော့ပွဲကော်မရှင်ကထုတ်ပြန်ပါတယ်ပါတီမှတ်ပုံတင်အမှတ်48ဖြစ်တဲ့မွန်တုတေးပါတီရဲ့ဗဟုရုံးချုပ်ကိုကရင်ပြည်နယ်ဖန်မြို့မှာရုံးဖွင့်ထားပြီးတော့ကြံရင်စိတ်ကြီးကော့ကရီလိုင်းဘွဲဖန်နဲ့မြောင်းဝရီမြို့နယ်တို့မှာပါတီရုံးဖွင့်လက်သွားဖို့အစီအစဉ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့စစ်ကောင်စီနဲ့ပူးပေါင်းထားတဲ့မွန်ငင်ငွေရေးပါတီ MUP ကတော့ပြီးခဲ့တဲ့နှစ်မတ်လကလေးကပါတီတီထောင်ခွင့်လျှောက်ထားပြီးမဲ့ပြည်ထောင်စုယူကော့ပွဲကော်မရှင်ကခွင့်ပြုချက်ချမပေးသေးပါဘူ
းအခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါမွန်နဲ့ကရင်ပြည်နယ်ကြားဂျိုင်းမြစ်ထဲမှာလှုပ်ရှားနေတဲ့စစ်ကောင်စီရဲ့ရေတပ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်တာကြောင့်ကြိုင်မယုံမြို့နယ်ထဲမှာရှိတဲ့ဓမ္မသက်ရွာကအင်ချီ300ကျော်မီးလောင်ပျက်စီးခဲ့ပြီးရွာသားတွေကတော့ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်အခြေအနေအသေးစိတ်ကိုရမင်းကတင်ဆက်ထားပါတယ
်လောလောဆယ်မှာတိုက်ပွဲတွေမရှိပေမဲ့လည်းစစ်ကောင်စီတပ်ဖွဲ့ကနေမထင်ရင်မထင်သလိုရွာတွေတဲကိုနေ့စဉ်ရက်ဆက်အမြောက်လက်နေကြီးတွေနဲ့ရန်တပ်ဖြစ်ခတ်နေတာကြောင့်မီးဘေးနဲ့စစ်ဘေးရှောင်နေရတဲ့ဓမ္မတရွာသားတွေအပြင်အနီးအနားကျေးရွာတွေကဒေသခံတွေတင်းချောင်နေရတာဖြစ်ပါတယ်ဘလူးကျွန်းကလူမှုကယ်ဆယ်ရေးတင်ခေါင်းဆောင်တယောက်ကအခုလိုပြောပါတယ
်အခုစစ်ရှောင်းလဲမိဘေးရှောင်းလာတဲ့ကမသပေါ့ဒီကမူတုန်းမှာဆိုရင်ဟိုလုံကဲခရက်ကဆို348ဦးရောက်လာခုံးကြောင်းတွေမှာပေါ့နော်ဟုတ်တရေတောင်စုံမူတုန်းအမအမိုးကြောက်ဖြူညီရွာလို့ဟိုအပြိုင်ပေါ့တော့လူကျွန်းမှာဒီနေ့လာကြတာမလာပဲနဲ့တော်တဲ့မှာရောက်နေတဲ့ဟိုအဲ့မှာအများကြီးပဲအခုအဲ့ကိုတုံးကမနှောနှောရတာပြည်သာစုပြရှိနေပါတော့အဲ့မှာမလာဆက်ရောက်လာနေတော့ပဲနောက်ပိုင်းစားတဲ့ပြင်တော့ပို့ပြီးတော့လူကြီးကများများလာတယ
်။ကြမ်းမြစ်ကန်နဘေးကရွာတွေမှာလည်းတိုက်ပွဲတွေဖြစ်လာမှာနဲ့လက်နက်ကြီးတွေကြားလာမှာဆိုလို့မော်လမြိုင်ဘက်မှာထွက်ပြေးတင်းချောင်နေရတယ်လို့စားတပြင်းရွာသားတယောက်ကအခုလိုပြောပါတယ်
ကျွန်တော်တို့စာရီမှာကခလေးရ81တိုက်ရင်ခြေဆိုင်တယ်အဲ့ဒီ81တကနေတရဏဘက်ကိုလက်နေကြီးနဲ့လှမ်းပစ်တဲ့အခါမှာကျွန်တော်တို့စာရီရွာအပေါ်ကနေကြီးစံတွေဖြက်ဖြက်ပြီးသွားနေတော့ကျွန်တော်တို့ရွာမှာဆက်မနေရတော့နောက်ပြီးတော့ရွာနားမှာရှိတဲ့ရေတက်စစ်တီဘောကနေဟိုဘက်ကိုလက်နေကြီးတွေနဲ့လှမ်းပစ်နေတော့တကယ်လို့သာဟိုဘက်ကနေပြီးတော့ဒီဘက်ခလေးရ81ကိုရောရေတက်စစ်တီဘောကိုရောလက်နေကြီးတွေနဲ့ပြန်ထုရင်တော့ကျွန်တော်တို့ရွာဟာဓမ္မတလိုပဲမိလောင်သွားနေတယ
်ပြည်သူတွေကိုရန်လိုလိုဆက်ဆံနေတဲ့စစ်ကောင်စီဟာလူတွေရဲ့အတက်ကိုတံမိုးမထားပဲရွာတွေကိုလက်နေကြီးတွေပြစ်ခတ်နေတာဟာစစ်ရစွဲမှုကိုအပြင်းထန်ကျူးလွန်နေတာလို့မွန်ပြည်တော်လှန်ရေးတပ်ဖွဲ့နိုင်နဂါးကအခုလိုပြောပါတယ
်ဒီဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်စစ်ကောင်စီဟာသူတို့ရဲ့အနာတီးတာရေးအတွက်ပြည်သူကိုလည်းရန်သူလိုတပွဲဆက်ဆံတယ်ဆိုတာတွေ့ရတယ်နောက်တစ်ချက်ကလူတွေရဲ့အတက်ကိုပဒါနာမထားပဲဟိုလူစိတ်မရှိဘဲနဲ့အခုလိုရွာတွေကိုဒီလက်နေကြီးနဲ့ပြစ်သွင်းတာကိုကြည့်ချင်းအားဖြင့်ဒီစစ်ကောင်စီဟာဒီစစ်ရာဇဝတ်မှုကိုပြင်းအထန်ကျူးလွန်နေတယ်ဆိုတာဒါတကနောက်တစ်ခုပဲလို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗ
ျပြီးခဲ့တဲ့မတ်လ25ရက်နေ့မှာကော့ကရိတ်မြို့နယ်ကော့ဘင်းရဲစခန်းကိုမွန်နဲ့ကရင်ပူးပေါင်းတော်လှန်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်40ကျော်ကိုစစ်တုပ်ပန်းတွေဖြင့်ဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်လက်တော့ပြန်တဲ့အနေနဲ့တိုက်ပွဲတွေမရှိတဲ့ဓမ္မရရွာတဲကိုအမြောက်နဲ့ပြစ်ခတ်ပြီးမီးတောင်စီခဲ့တာလို့စစ်ရေးကက်ခတ်တွေကတုံ့တက်နေကြပါတယ်ရှင်
။ချင်းပြည်နယ်မှာပြီးခဲ့တဲ့မတ်လကုန်ပိုင်းကတိုက်ခတ်ခဲ့တဲ့လေပြင်းမုန်တိုင်းကြောင့်မင်းတပ်နဲ့ကံပလတ်မြို့နယ်ထဲကစစ်ပီးရှောင်စခန်းတွေအပါအဝင်လူနေအိမ်ခြေအဆောက်အုံ1000ကျော်ထိခိုက်ပျက်စီးခဲ့ပြီးတော့ပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေစေလို့ဆိုပါတယ်ကိုရော့ဘတ်ကစုစည်းထားပါတယ်။
မလန်၂၁ရက်နေ့ကတိုက်ခတ်ခဲ့တဲ့လေပြင်းမုန်တိုင်းကြောင့်မင်းနှမြို့နယ်တိုက်နယ်အမှတ်1234မှာရှိတဲ့ကြီးရွာပေါင်း80လောက်ကစစ်ပီးရှောင်စခန်းတွေအပါအဝင်လူနေအိမ်ခြေအဆောက်အုံ900ကျော်ဟာမိုးလံပြူကျပျက်စီးခဲ့ရပါတယ်။အခုတော့ပြန်လည်ထူထောင်ပြုပြင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့မင်းနှမြို့နယ်စစ်ပီးရှောင်စခန်းများစီမံခန့်ခွဲမှုကော်မတီဦးဆောင်သူဦးလောရင်ကပြောပါတယ်
ပျက်စီးဆုံးရှုံးမှုကမိုးခါတဲ့ပုံများတယ်။သို့တော်လည်းပဲအခုချိန်ကြီးတော့အခုဒီတစုံတရာမှရောက်ရှိလာတာမျိုးမရှိသေးပါဘူး။တချို့ဆိုရင်အဲ့ဒါအိမ်အမိုးပါသွားတယ်၊သူများအိမ်မှာသွားနေတယ်။ ဘာသာတတိတန်နေဝရအောင်မအောင်ဒါတွေကလည်းဟိုမာလိုက်တာနဲ့ချက်ချင်းရောက်လာတာမျိုးပြီးနားမှာအတင်ဝဲလို့ရတဲ့အားမျိုးနဲ့မဟုတ်ဘူးအဲဆိုတော့ဒါတွေကိုတို့ကပြန်မာနေကြတယ်ဦးကြီးသောပတ်မှုနဲ့တတိတန်နေတာပေါ်နေသောပတ်မှုရဲ့တို့ကနေပ
ါမင်းနဲ့မြို့နယ်တိုင်းနယ်အမှတ်2နဲ့အမှတ်4မှာရှိတဲ့စစ်ရှောင်နေအိမ်နဲ့အဆောက်အုံတွေပူပျက်စီးခဲ့ပြီးမြို့နယ်တစ်ခုလုံးမှာနေအိမ်ပေါင်း900ကျော်ပျက်စီးမှုရှိခဲ့တယ်လို့မင်းနဲ့မြို့နယ်စစ်ဘေးရှောင်စခန်းများစီမံခန့်ခွဲမှုကော်မတီရဲ့စည်ရင်းတွေအရသိရပါတယ်။ဒါပေမဲ့မြို့နယ်မှာလည်းလေပြင်းမုန်တိုင်းကြောင့်မသားရဲ့အဆောက်အုံဈေးရုံစည်ခန်းစာတင်ကျောင်းအပါအဝင်လူနေအိမ်900ကျော်ပျက်စီးမှုရှိခဲ့တယ်လို့ဒါပေမဲ့မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
တညာထဲတိုက်တာကိုအဲ့တိုက်တဲ့အတွင်းမှာဆုံးရှုံးမှုကတော်တော်ကိုကြီးတယ်ပေါ့နော်ဟိုကလေအိမ်ထောင်စုက900ကျော်ဖြစ်နေတော့မပေးနိုင်ဘူးပေါ့နော်ဒီမြို့နယ်ဘတ်ဂျက်ကနေပြီးခါမှာအရန်ဆက်ခဲတဲ့ဒီလုံးလုံးပျက်စီးတဲ့ပျက်ဆောက်ဖို့လိုမဲ့နေအိမ်တွေတော့ကျမတို့ပေးဖို့စီစဉ်ရှိတယ်ဒီလူသားချင်းစာနာရေးပေါ့ဌာနအနေတစ်ဆင့်ကျမတို့တင်ထားရရှိတယ်တကယ်တဲ့အဖွဲ့အစည်းတွေနဲ့ကတော့ခုထိ NGO တွေဘာတွေကနေဒီမုံတိုင်းအတွက်ကူညီပေးချင်တဲ့ဆီမှာဆက်သွယ်လာတာတွေတော့မရှိသေးဘူးပေါ့နော်
လေပြင်းမုန်တိုင်းကြောင့်ကမ်ပလက်မြို့နယ်မှာနေအိမ်တစ်စိတ်တစ်ပိုင်းပျက်စီးမှုနဲ့အလုံးပျက်စီးမှု900ကျော်စေခန်းအဆောက်အုံဘာသာရေးဆောက်အုံစာတင်ကျောင်းဆရာနေအိမ်နဲ့ခမဆောင်အပါဝင်ဥယျာဉ်ခြံတဲအလုံးပေါင်း800နီးပါးထိခိုက်ပျက်စီးခဲ့ရတယ်လို့ကမ်ပလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့စည်ရင်းအရသိရပါတယ်မင်းတနယ်ကမ်ပလက်မြို့နယ်ကလီဘေးတန်ခံပြည်သူတွေတဲကနေအိမ်အနည်းစုကသာဘူကာတလပတ်တွေနဲ့တပိုင်းတပိုင်းပြန်လည်ပြုတ်ပြင်ပြီးနေထိုင်နေကြရပါတယ်လေဘေးဒဏ်တင့်ပြည်သူတွေဟာဒီနေ့ချိန်ထိအကူအညီတွေမှတစ်ခုမှမရကြသေးသလို NUG အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနကလည်းတင်ပြထားစေဖြစ်တယ်လို့ဆိုပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါမိုးမောင်မြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တို့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးမိုးမောင်လွယ်ကျေလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမဘိန်းမြို့နယ်မိုးလုံးရွာမှာတိုက်ပွဲမဖြစ်ဘဲစစ်တပ်ကလေယာဉ်နဲ့ဘုံးကျဲခဲ့လို့ဒေသခံ6ယောက်သေဆုံးခဲ့ပါတယ်တော်ရရှင်တွေအခုနားဆင်ကြကြရတာကတော့နေဆက်ဒီတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ကချင်ဘက်မှာစစ်ကောင်စီတပ်စခန်းတွေအသိခံရတာရှမ်းမြောက်ဘက်စစ်ကောင်စီလေကြောင်းတန်းကြောင်ရဲသားတွေဆုံးရတာနောက်မွန်နဲ့ကရင်ပြည်နယ်ကြားစစ်ကောင်စီရဲတပ်လက်နက်ကြီးတန်းကြောင်လည်းရွာသားတွေထွက်ပြေးရတာအပါအဝင်တိုင်းရင်းသတင်းလာအစီအစဉ်ကိုနှက်ဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO ရဲ့ချက်သတင်းညအစီအစဉ်တွေအဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှလွန်ခဲ့တဲ့တနအိဂွဲလောက်ထဲကစပြီးတော့ဆက်လက်ပြီးတော့အခုထိတ်ချင်းထိလဲဆွေးနွေးနေပါတယ်စစ်တရနာသိမ်းပြီးနောက်ပိုင်းမှာဒီမြမအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှပထမဆုံးချိန်တကားဖွင့်ဆွေးနွေးတာလည်းဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာရိုရဲလာနေတဲ့အခြေအနေတွေကိုမြန်မာပြည်သူတွေခံစားနေရတာနဲ့လူသားချင်းစာနာတဲ့အခြေအကူအညီတွေလိုအပ်နေတဲ့အကြောင်းတခါဒီစစ်ပွဲတွေကြောင့်ဒုက္ခသည်တွေများလာတဲ့အကြောင်းကလေးငယ်တွေအပါအဝင်ထိခိုက်နေတဲ့အကြောင်းတွေလည်းကိုဒီအဖွဲ့ဝင်နိုင်ငံတွေကဆွေးနွေးနေပါတယ်အသက်ပြည့်ပြီးသူတွေမဖြစ်မနေစစ်ထဲဝင်ရမယ့်ဥပဒေကြောင့်လူခွင့်ရေးချိုးဖောက်မှုတွေလူမှုအသားဝိုင်းပေါ်ထိခိုက်မှုတွေဖြစ်နေတဲ့အခြေအနေတွေကိုလည်းတခါဒီအဖွဲ့ဝင်နိုင်ငံတွေဆွေးနွေးခဲ့ပါတယ်နိုင်ငံတကာလူခွေရေးဥပဒေတွေကိုစစ်ကောင်စီကချိုးဖောက်နေတဲ့အပေါ်မှာလည်းနိုင်ငံတချို့ကအပြစ်တင်ဝေဖန်ခဲ့ပြီးတော့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးဖို့ဒီတခါအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အတွက်ကိုလည်းတောင်းဆိုခဲ့ပါတယ်။ဒီစစ်တပ်ဘက်ကရပ်သားပြည်သူတွေပေါ်လေကြောင်းတိုက်ခိုက်မှုတွေမလုံနိုင်အောင်လို့လက်နက်နဲ့ဒီလေယာဉ်စီးတင်ပို့မှုပိတ်ဆို့ဖြတ်တောက်နိုင်အောင်လို့မြမအရေးလှုပ်ရှားသူတွေတောင်းဆိုနေချိန်မှာပဲအခုလိုလုံခြုံရေးကောင်စီမှတကားဖွင့်ဆွေးနွေးနေတာပါ။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်အရပ်သားတွေထိခိုက်နေတဲ့ကိစ္စ၊ရိုဟင်ဂျာတွေဖိနှိပ်ခံနေရတဲ့ကိစ္စတွေကိုလည်းဒီအဖွဲ့ဝင်နိုင်ငံတွေဆွေးနွေးခဲ့ကြပါတယ်။အခုနှစ်ဆန်း February လတုန်းကတကပိတ်ဆွေးနွေးခဲ့စဉ်တုန်းကတော့အရပ်သားတွေပါထိခိုက်အောင်စစ်တပ်ကလေကြောင်းကနေမစစ်မချင်းထိခိုက်နေတိုက်ခိုက်နေတဲ့အပေါ်မှာလုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံကဒီအဖြစ်အတင်ပြီးတော့ပြောကြားခဲ့ကြပါတယ်။မြန်မာရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှမကြခင်ဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံအတွက်လုံခြုံရေးကောင်စီဆုံးဖြတ်ချက်မှုကြမ်းကိုဗြိတိန်နိုင်ငံကရေးဆွဲထားတယ်လို့လည်းတန်တမန်အတိုင်းဝိုင်းကပြောပါရရှင်။
ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်မှာပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နယ်ရော့ဘတ်ဘတ်ဆူဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြတ်ပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြည့်ဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာThis